Welcome to the Voice of America in Burmese.
Mingala Shiye Manakin Phitja Ba De Kinya. VOA American Nae 2019 Khu Ne April 19 Ye Burundi Manakin Season Ne Go Washington DC Myo Daw Ani Line Meter 3040 49 Ani Satin Thau Lwin Ni Ba Bi. ကျွန်တော်ညံဝင်းအောင်မှာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မကတော့ဆွမြတ်မမရှင်။မြောက်ကိုရီးယားဘော်နိုင်ငံကအတိုင်းဝိုင်းကတန်တမာရေးနဲ့စီးပွားရေးဖိအားတွေပေးတဲ့လို့အမေရိကန်ဒုသမ္မတကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာတော့နိုင်ငံခြားကျွမ်းကျင်သူတွေယာယီအလုပ်လုပ်ခွင့်ဗီဇအတွက်အတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့စနစ်တကိုအစားထိုးလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုစော်ဝင်းမှိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မေလာတွင်ကျင်းပမဲ့တရုတ်နိုင်ငံရဲ့ပိုလန်မှကပတ်စီမံကိန်းနဲ့ပတ်သက်ပြီးနိုင်ငံရေးနဲ့ပါဝင်ပတ်သက်မှုမလိုလားကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောကြားနေပါတယ်
။開幕式將於5月14日上午舉行。習近平主席將出席。
ဒီကြောင်သတင်းတွေပြီးမှာတင်ဆက်သွားဖို့ရှိသလိုတခါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ EP နဲ့မေလာတွင်ခီးစဉ်တွေအကြောင်းပြောပြပေးဦးမှာပါ။ပြီးတော့မြန်မာဒီနိုင်ငံတကာမှာအရင်စိတ်ဝင်စားနေကြတဲ့ကိုရီးယားကျွန်းဆွယ်စီးရီးတင်းမာမှုနဲ့ပတ်သက်ပြီးတင်ဆက်ဖို့ရှိသလိုနိုင်ငံသားလူသားတွေကျွမ်းကျင်သူတွေကိုငှားရမယ့်ကိစ္စဗီဇာအခြေအနေတွေဘယ်လိုရှိလာမလဲဆိုတာတွေကိုလည်းပြောပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံသားသတင်းတွေကိုမတ်ဆွမြတ်မွန်နဲ့ကိုဇော်ဝင်းနှိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ပယ်ထိန်တုံးအစီအစဉ်တွေဆွတ်လွှတ်သွားအောင်လို့နိုင်ငံကအတိုင်းဝိုင်းကတန်တမန်ရေးနဲ့စီးပွားရေးဖိအားတွေပေးတယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားလိုက်ပါတယ်အမေရိကန်အနေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းသွားတဲ့အထိအထောက်ကြိုးစားသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံရောက်နေစဉ်မှာဒုသမ္မတကပြောကြားခဲ့တာပါနျူကလ িয়ার အစီအစဉ်ဆွတ်လွှတ်အောင်နိုင်ငံစုံဆွေးနွေးပွဲတွေအချိန်ကြိမ်လုပ်ခဲ့တာမအောင်မြင်ခဲ့တဲ့အတွက်စိတ်ရှည်တီးခံစောင့်ကြည့်တဲ့မဟာဗျူဟာကိုအဆုံးသတ်လိုက်ပြီလို့လည်းဂျပန်ဒူဝင်ကြီးချုပ်လည်းဖြစ်ဗန်နာယီဝင်ကြီးလည်းဖြစ်တဲ့တာရိုအာဇိုနဲ့တွေ့ဆုံအပြီးမှထပ်ပြီးတော့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ဖိအားပေးရေးအတွက်အမေရိကန်၊ဂျပန်၊တောင်ကိုရီးယား၊တရုတ်တို့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းအမေရိကန်ဒုသမ္မတကပြောပါတယ်။မြောက်ကိုရီးယားပြည်ထနာဖြည့်ရှင်းဖို့ထရမ့်အစိုးရကနီလန်အားလုံးကိုထည့်သွင်းစဉ်းစားထားတဲ့အပေါ်မှာကြိုဆိုကြောင်းဂျပန်ဝင်ကြီးချုပ်ရှင်ဇိုအာဘေကလည်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့မျှော်လင့်ပေမယ့်ဆွေးနွေးပွဲဖြစ်တယ်ဆိုတာပြသဖို့ဆွေးနွေးတာမျိုးကတော့တန်ဖိုးမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားအလုပ်သမားတွေကိုအလုပ်ခန့်တဲ့နေရာမှာလိုက်နိုင်ရမယ်တင်းကျပ်တဲ့စီးမြင်တွေကိုသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပြီးအမေရိကန်အစိုးရဌာနတွေအနေနဲ့အမေရိကန်ပစ္စည်းတွေကိုအသုံးပြုရမယ်တင်းကျပ်တဲ့ကန့်သတ်ချက်တွေကိုပါတပါးတည်းထုတ်ပြန်လိုက်ပါတယ်။အမေရိကန်အလုပ်သမားတွေဟာအခွင့်အရေးတန်းတူမရကြဘူးလို့အနောက်လယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဝက်စကွန်ဆင်ပြည်နယ်ကပစ္စည်းကိရိယာစားပလာတွေထုတ်တဲ့စေုံတစ်ခုကိုတောရောက်ဆင်ပြောကြားလိုက်တာပါအမေရိကန်ပြစ်တွေကိုဝယ်ယူသုံးဆွဲကြအမေရိကန်နိုင်ငံသားတွေကိုအလုတ်ခံကြလို့ဆိုတဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုလက်မှတ်ထိုးတဲ့အခမ်းအနားကိုလည်းအဲ့ဒီစက်ရုံမှာပြုလုပ်ခဲ့ပြီးနိုင်ငံသားကျွမ်းကျင်အလုတ်သားတွေကိုခေါ်ယူတဲ့ H1B visa ထုတ်ပေးတဲ့ကိစ္စကိုလည်းပြန်လည်သုံးသပ်ဖို့တောင်းဆိုပါတယ်သူအစိုးရအနေနဲ့အမေရိကန်အလုတ်သမားတွေနဲ့အလုတ်အကိုင်တွေကိုအကာအကွယ်ပေးသွားမှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်သမ္မတထရန့်ရဲ့ကုမ္ပဏီတွေကရောင်းချတဲ့ကွန်ပစ္စည်းတချို့ဟာတော့အမေရိကန်နိုင်ငံမှာထုတ်လုပ်တာဖြစ်ပေမဲ့အများစုကတော့တရုတ်၊မက္ဆီကို၊အိန္ဒိယနဲ့ဂျာမနီတို့အပါအဝင်နိုင်ငံပေါင်း12နိုင်ငံမှာထုတ်လုပ်တာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာအထွေထွေရွေးကောက်ပွဲကိုအရင်သတ်မှတ်ထားတာထဲသုံးနှစ်ဆောပြီးတော့အခုလာမယ့်ဇွန်လ၈ရက်နေ့မှာကျင်းပမယ်လို့ဝန်ကြီးချုပ်ထရီဇာမေကအင်္ဂါနေ့ကမပြောလင်းပဲကြေညာခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆောင်ရွက်နေချိန်မှာအတိုက်အခံတွေနဲ့သဘောထားကွဲနေတာကြောင့်မတေချာမရေရာမှုတွေမတည်ငြိမ်မှုတွေကိုကာကွယ်ဖို့အတွက်ရွေးကောက်ပွဲလိုအပ်တယ်လို့ဝန်ကြီးချုပ်မေကအခုလိုပြောကြားခဲ့ပါတယ်
။ Division in Westminster will risk our ability to make a success of Brexit.And it will cause damaging uncertainty and instability to the country.
လွတ်တော်မှာသဘောထားကွဲပြားမှုတွေက EU ရဲကနေဗြိတိန်နိုင်ငံအအောင်မြင်မြင်ထွက်နိုင်မယ့်အရေးကိုထိခိုက်နိုင်ပြီးနိုင်ငံမှာမတည်ကြမှုတွေမတည်ငြိမ်မှုတွေဖြစ်စေနိုင်ပါတယ်။ဒါကြောင့်အခုအချိန်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့လိုအပ်နေတယ်လို့ဝန်ကြီးချုပ်ထရီဇာမေးကပြောကြားခဲ့တာဖြစ်ပါတယ်။ EU ရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုမတ်လမှတရားဝင်စတင်ခဲ့ပြီးကတည်းကEU ရဲကမထွက်လို့တဲ့အတိုက်အခံလေးပါပါတီနဲ့ Scotland နဲ့အစိုးရအကြီးအကဲ Nicola Sturgeon တို့ရဲ့နိုင်ငံရေးထိုးနှက်မှုတွေကို Britain အစိုးရရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လက်တလောလူမှုစစ်တမ်းတွေအရလက်ရှိအာဏာရ Conservative Party အပေါ်ထောက်ခံမှုအသာရနေချိန်မှာရွေးကောက်ပွဲကိုကျင်းပမယ်လို့ရုတ်တရက်ကြေညာတာဟာ Conservative Party ရဲ့အာဏာပိုမိုခိုင်မြဲအောင်ဆောင်ရွက်တဲ့လုပ်ရည်လို့နိုင်ငံရေးအကြက်ခတ်တချို့ကမြင်ကြပါတယ်။အဓိကအတိုက်အခံလေဘာပါတီခေါင်းဆောင် Jeremy Corbyn ကတော့ဝင်ကြီးချုပ်ရဲ့ကြေညာချက်ကိုကြိုဆိုခဲ့ပြီးတော့ဖ ပြည်သူအများရဲ့အကျိုးကိုရှေ့ရှုတဲ့အစိုးရကိုပြည်သူတွေရွေးချယ်ပိုင်ခွင့်ရမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။မူလအစီအစဉ်အရ2020ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုအခုလာမဲ့ဇွန်လ10ရက်နေ့မှာကျင်းပရေးကိုဗြိတိန်အောက်လွှတ်တော်မှဒီကနေ့ပုံထုံးနေ့မှာမဲခွဲပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ရှင်။
ပြင်သစ်နိုင်ငံမှာသမရယူကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာပဲအကြမ်းဖက်တိုက်ခိုက်ဖို့ကြိုးစားတဲ့အစွန်းရောက်ပြင်သစ်အမျိုးသားနှုတ်ကိုအင်္ဂါနေ့ကဖမ်းဆီးလိုက်ကြောင်းပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီလူတွေထံကနေတနတ်တင်နဲ့ဘုံလုတဲ့ပစ္စည်းတွေတင်ဆက်ရမိခဲ့တဲ့အကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးမတ်သီးယပ်စ်ဖီကဲကမနေ့ကကျင်းပတဲ့ဒနသာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အဲ့ဒီလူတွေအနေနဲ့ဘယ်လိုနေရာတွေကိုပြစ်မှတ်ထားတယ်၊ဘာကြောင့်တိုက်ခိုက်ဖို့ကြံစီတယ်ဆိုတဲ့အသေးစိတ်ကိုတော့ပြည်ထောင်စုဝန်ကြီးကမပြောပါဘူး။ဒါပေမဲ့သူတို့ဟာပြင်သစ်သမရယူကောက်ပွဲအကြိုနေ့မှာတိုက်ခိုက်မှုတွေလှုပ်ဆောင်ဖို့စီစဉ်နေပုံရတယ်လို့ဝန်ကြီးဖီကဲကပြောပါတယ်။1989ခုနှစ်နဲ့1993ခုနှစ်တည်းမှာအသီးသီးမွေးဖွားလာကြသူတွေဖြစ်တဲ့ဒီအစွန်းရောက်အမျိုးသားနှုတ်ဟာပြင်သစ်နိုင်ငံသားတွေဖြစ်ပြီးသိပ်မကြခင်လာမယ့်ရက်ပိုင်းတွေအတွင်းမှာပဲပြင်သစ်မြေပေါ်မှာတိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားနေသူတွေဖြစ်တယ်လို့လည်းသူကပြောပါတယ
်။ UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ဟုတ်ဒီနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအခုဧပြီလကုန်ပိုင်းကျရင် Belgium, Italy, ပြင်သစ်နဲ့ British နိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။NLD အစိုးရတက်လာပြီးနောက်ပိုင်းဗြိတိန်နိုင်ငံကိုဒေါအောင်ဆန်းစုကြည်2016ခုနှစ်ကတခါသွားရောက်ခဲ့ပြီးမြေ EU ဥရောပသမ္မတရုံးဆိုင်တဲ့ Belgium နိုင်ငံနဲ့ပြင်သစ်နိုင်ငံ Italy နိုင်ငံတွေကိုတော့အစိုးရအကြီးအကဲတစ်ယောက်အဖြစ်အခုမှပထမဆုံးသွားရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဗြိတိန်ခီးစဉ်အတွင်းဝန်ကြီးချုပ် Theresa May နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့အောက်လွှတ်တော်ဥက္ကဋ္ဌ John Bagoro တို့နဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်ပံ့ပိုးကူညီမဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ဥရောပအာဖရိကနိုင်ငံတွေကမြန်မာတပ်အမတ်ကြီးတွေနဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။အခုဥရောပခီးစဉ်ပြီးရင်တော့တရုတ်နိုင်ငံမှာမေလ14ရက်နေ့မှာစတင်မဲ့ Belt and Road Forum for International Cooperation ဆွေးနွေးပွဲတက်ရောက်ဖို့ဘေကျင်းမြို့တော်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သွားရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုနိုင်ငံတကာကအကြီးအကဲ30နီးပါးတက်ရောက်မယ်လို့တရုတ်အစိုးရကကြေညာထားပါတယ်။ပထဝီအနေအထားသတ်မှတ်ချက်မှားပဲကမ္ဘာနိုင်ငံတွေအားလုံးဆက်သွယ်ချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့တရုတ်အစိုးရကပြောပါတယ်ရှင်
။မြန်မာနိုင်ငံရန်ကုန်မြို့မှာစကော့တလန်နယ်သားကျောင်းဆရာတဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့အလို့ရှိနေတဲ့ဗြိတိန်နိုင်ငံသား Harris Benotti ကိုစကော့တလန်နယ်ဂလာစကိုမြို့ကတိုက်ခန်းတစ်ခုမှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အသက်26နှစ်အရွယ် Harris Benotti ဟာအဲ့ဒီတိုက်ခန်းမှာ Belgian နိုင်ငံသူသူ့ရဲ့ရည်စားဖြစ်သူနဲ့အတူနေထိုင်တာလို့ဆိုပါတယ်။အသက်48နှစ်အရွယ်စကော့နယ်သား Gary Ferguson ကိုရန်ကုန်မြို့မှာနိုဝင်ဘာလတုန်းကတည်ဆုံခဲ့မှုအတွက်အလို့ရှိသူအဖြစ်နိုင်ငံတကာရဲတပ်ဖွဲ့ကအနီရောင်အဆင့်3ပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်။သူတို့နှစ်ဦးဟာရန်ကုန်မြို့မှာရှိတဲ့ Horizon အင်္ဂလိပ်စာသင်တန်းကျောင်းမှာစာသင်ခဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်နိုဝင်ဘာလ6ရက်နေ့ကရန်ကုန်မြို့လယ်39လမ်းအလယ်ဘလောက်ပထမတပ်တိုက်ခန်းတစ်ခန်းမှာ Gary Ferguson အသက်မခံရခင် Harris Benotti နဲ့အတူအရက်တောက်နေကြတာကိုတွေ့ကြရတယ်လို့ဆိုပါတယ် Mr. Ferguson ရဲ့အလောင်းကိုတော့ဇနီးဖြစ်သူထိုင်းနိုင်ငံသူ Harris Benotti ကသူ့ရဲ့တိုက်ခန်းထဲမှာ Benotti ရဲ့တိုက်ခန်းထဲမှာတွေ့ကြတာလို့ဆိုပါတယ်မြန်မာအစိုးရရဲ့တောင်းဆိုချက်အရနိုင်ငံတကာကအလို့ရှိသူအနီရောင်အဆင့်သတ်မှတ်3ပေးချက်ကိုထုတ်ပြန်ခဲ့ခြင်းဖြစ်ကြောင်းနိုင်ငံတကာရဲတပ်ဖွဲ့ပြောဝင်ရကပြောပါတယ်
ဩစတြေးလျနိုင်ငံမှာတော့ဒီကျွမ်းကျင်အလုပ်အကိုင်တွေအတွက်နိုင်ငံသားတွေယာယီအလုပ်လာလုပ်ခွင့်ပေးထားတဲ့လက်ရှိဗီဇာစနစ်ကိုဖျက်သိမ်းလိုက်ပြီးတော့ဗီဇာစနစ်တစ်နှစ်ခုနဲ့အစားထိုးလိုက်ပါတယ်။အရင်တုန်းက၄နှစ်နေထိုင်ခွင့်ပေးတဲ့457ဗီဇာကိုဖျက်လိုက်ပြီးယာယီအလုပ်လုပ်ခွင့်2နှစ်ဗီဇာနဲ့ပို့ပြီးကျွမ်းကျင်အစစ်မြေအလုပ်တွေအတွက်၄နှစ်ယာယီအလုပ်အကိုင်လုပ်ခွင့်ဗီဇာတို့နဲ့အစားထိုးလိုက်ပါတယ်။အလုပ်ခွင့်တွေမှာဩစတြေးလျနိုင်ငံသားတွေအလုပ်အကိုင်ပိုရစေဖို့ရည်ရွယ်ပြီးတော့အခုလိုဗီဇာစနစ်အသစ်ကိုပြောင်းလဲလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်မယ်လ်ကွန်တမ်ဘယ်ကပြောပါတယ်။အခုဗီဇာအစီအစဉ်အသစ်ကိုရှောက်ထားသူတွေအနေနဲ့လုံသက်အင်္ဂလိပ်စာကျွမ်းကျင်မှုသက်ဆိုင်ရာအလုပ်အတွက်စစ်ဆေးချက်တွေအောင်မြင်ဖို့လိုအပ်ပါတယ်။၄နှစ်ဗီဇာရှောက်သူတွေဆိုရင်တော့အင်္ဂလိပ်စာတက်ကြွမှုအဆင့်ပို့ပြီးတော့မြန်မာဖို့လိုအပ်ပါတယ်။နှစ်နှစ်ဗီဇာနဲ့ရှောက်ထားဖို့အကျုံးဝင်တဲ့ကျွမ်းကျင်အလုပ်အမျိုးအစားလက်ရှိ650လောက်ထဲက200ကျော်ကိုလည်းစီးရင်တွေကနေပယ်ဖျက်လိုက်ပါတယ်။နောက်ပြီးဒီနှစ်နှစ်ဗီဇာနဲ့လာရောက်အလုပ်လုပ်သူတွေအနေနဲ့လည်းဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်ရှောက်ထား권မရှိပါဘူး။ ဩစတြေးလျနိုင်ငံမှာလက်ရှိ457 visa နဲ့ရောက်ရှိနေသူတွေအနေနဲ့တော့အခု visa စနစ်အပြောင်းအလဲမှာအကျိုးဝင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်တန်ဘတ်ကပြောပါတယ်အရင် 457 visa အမျိုးအစားနဲ့လာကြသူအများစုက IT နည်းပညာကျွမ်းကျင်လုပ်ငန်းတွေကျန်းမာရေးဆိုင်ရာလုပ်ငန်းတွေနဲ့စားတောက်ဆိုင်လုပ်ငန်းတွေမှာလာရောက်အလုပ်လုပ်ကြသူတွေဖြစ်ပါတယ်
American နိုင်ငံတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia မှာအင်္ဂါနေ့ကကျင်းပတဲ့အထူးခြားပြရွက်ကောက်ပွဲမှာတက်တန်း3လကြာပြီဖြစ်တဲ့သမ္မတထရန့်ရဲ့အဆိုအရအပေါ်တည်တာထူးခြားတဲ့သဘောထားတွေထွက်ပေါ်မလားဆိုတဲ့ပေါ်သမ္မတထရန့်အပါအဝင် American နိုင်ငံရဲ့အတန်းဝိုင်းကအနီးကစောင့်ကြည့်နေကြပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဘူရူရီမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကုဇော်ဝင်းလှိုင်တို့ကပြောပြခဲ့ကြတာပါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကရောကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကပါတရိုက်ထုတ်လွှင့်နေတာပို့စောင့်မျှော်နားဆင်နေပါတယ်ခင်ဗျာအခုတော့ဒီတရုတ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်မေလာအတွင်းကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road Forum ပိုးကပတ်လမ်းမစီမံကိန်းနဲ့ပတ်သက်လို့ဒီနိုင်ငံကညီလာခံမှာစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကိုသာရည်ရွယ်ပြီးနိုင်ငံရေးပါဝင်ပတ်သက်မှုကိုမလိုလားကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကမနေ့ကပြောကြားလိုက်ပါတယ်အိမ်နီးချင်းမြန်မာနဲ့ဒီတရုတ်ရဲ့အရေးကြီးဆုံးအကြီးမားဆုံးနိုင်ငံကစီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘယ်လိုအကျိုးသက်ရောက်မှုရှိနိုင်ပါသလဲမတ်အင်ဂျင်နိုင်ကပြောပြမှာပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း130ကအစိုးရကိုယ်စားလှယ်တွေတက်ရောက်မဲ့One Belt and One Road နိုင်ငံတကာညီလာခံနဲ့ပတ်သက်လို့တရုတ်အစိုးရကဘာတွေပြင်ဆင်ထားတယ်လဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးဝန်ကြီးကမနေ့ကတရုတ်နိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။開幕式將於5月14日上午舉行。習近平主席將出席並發表主旨。
ညီလာခံပွဲမှာအခမ်းအနားကိုမေလ14日မှာကျင်းပမှာဖြစ်ပါတယ်။သမ္မတရှိကျင်းပင်ကိုယ်တိုင်တက်ရောက်ပြီးအဖွဲ့မိန့်ခွန်းပြောကြမှာပါ။အဲဒီနောက်မှာတော့အစ်မင်းအစည်းအဝေးကိုကျင်းပဖို့ရှိပါတယ်။မေလ15ရက်နေ့မှာနိုင်ငံတကာကောင်းဆောင်နေရဲ့ထိပ်သီးဆွေးဝဲကိုတနေ့လုံးကျင်းပမှာဖြစ်ပြီးသမရရှိကသဘာပတိအဖြစ်ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့ဒီထိပ်သီးဆွေးဝဲကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမ္ဘာပံဥက္ကဋ္ဌဂျင်ယုံကင်အပါအဝင်နိုင်ငံပေါင်း28နိုင်ငံရဲ့အစိုးရကောင်းဆောင်တွေတက်ရောက်ဆွေးနွေးမှာဖြစ်ပါတယ်
။ဒါ့အပြင်ကဏ္ဍမျိုးစုံမှာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်နိုင်ဖို့ညီလာခံမှာပါဝင်တဲ့နိုင်ငံအားလုံးအတွက်စင်မြင့်တစ်ခုကိုပေးထားကြောင်းတရုတ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယအကြီးအကဲဝမ်ချောင်တောင်းကသတင်းတောက်တွေကိုအခုလိုပြောသွားပါဗျာ
။高级别会议采用一加六的模式
အစင်းမြင့်စည်းဝေးဝဲတွေဆိုတဲ့အဓိပ္ပာယ်ကတော့အစင်းမြင့်စုံညီစည်းဝေးဝဲတရက်နဲ့အတူတီးခြားစင်ပြိုင်ဆွေးနွေးဝဲ6ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးဝဲတွေကနေကဏ္ဍပေါင်း8ခုကိုဦးစားပေးမှာဖြစ်ပါတယ်။အခြေခံရန်ရအဆောက်အဦစက်မှုလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုစီးပွားရေး၊ကုန်သွယ်ရေး၊ပူးပေါင်းဆောင်ရွက်မှုစွမ်းအင်နဲ့တယံဇာတကဏ္ဍငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံပြည်သူတွေကြားအပြန်အလှန်ဖလှယ်တဲ့အစည်းအဝေးတွေပတ်ဝန်းကျင်ထိန်းသိမ်းရေးပင်လေရေချောင်းသွာလာမှုမှာပူးပေါင်းဆောင်ရွက်ရေးစရာတွေပါဝင်မှုရှိပါတယ်။တက်ရောက်လာသူတွေအနေနဲ့ဘယ်လိုနည်းနဲ့ပူးပေါင်းဆောင်ရွက်အကောင့်ထဲဖော်မလဲ၊ဘယ်လိုမြင့်တင်ယူမလဲ၊လက်တွေ့ကြတဲ့အောင်မြင်မှုတွေဘယ်လိုထောက်ခံမလဲစရာတွေဆွေးနွေးကြမှာဖြစ်ပါတယ်။
One Belt and One Road OBOR ညီလာခံနဲ့ပတ်သက်လို့တရုတ်ကသူ့ရဲ့နိုင်ငံတကာစီမံကိန်းကြီးကိုသူ့ပဲထိန်းချုပ်ဖို့စူးစမ်းနေကြောင်းဝေဖန်မှုတွေရှိနေတာပါတရုတ်အစိုးရကတော့အဲ့ဒီဝေဖန်မှုကိုရှောင်ကျဉ်တဲ့အနေနဲ့ညီလာခံကိုအကြံပေးလုပ်ငန်းစဉ်အဖြစ်မြင်သာအောင်စူးစမ်းဆောင်ရွက်နေပါတယ်တရုတ်ရဲ့ OBOR ပိုလန်ကပတ်စီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားခြင်းမရှိဘဲတာတူညီမျှတိုးတက်ရေးကိုမြှင့်တင်ဖို့အတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါကြောင့်ပိုလန်ကပတ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘလောက်ထိအကျိုးရှိနိုင်မလဲ။တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်မြန်မာနိုင်ငံရေးသုံးသက်သူကိုမမောင်ဆိုးရဲ့အမြင်ကတော့
ကျုပ်ဖို့ကတော့ဒီပိုလန်ကပတ်စီမံကိန်းနဲ့ပတ်သက်ပြီး WCY ဆောင်ဆွေးနွေးတော့ဒီကာလာရထားဆက်စပ်နဲ့ဖောက်ဖြစ်ဖြစ်သူ့အနေနဲ့ကအလုပ်လုပ်ရတယ်သူကဒီရှေ့ guest ပိုင်းလမ်းလည်းသူတို့ဝယ်ယူထားပြီးရဖြစ်တော့အဲ့ဒါနေဆက်စပ်တက်ထုတ်လို့လည်းရတယ်ဒီမှာလုပ်ငန်းထူထောင်တယ်အဲ့တော့ဒီမှာအရေးကြီးတာဘာပြောနေဖြစ်နေလဲဆိုတော့ဗမာပြည်မှာကတိကျရင်းနှီးမြှုပ်နှံမှုနဲ့ဆိုးရင်တော့ဆိုးရင်တဲ့ခါမှာနည်းနည်းလုံးတစ်ဖက်အကျိုးရှိတဲ့အခြေအနေဖြစ်မှုလို့လို့ရဆိုတော့ဒီမှာဒီပိုလန်ကစီမံကိန်းမှာဗမာပြည်ပါလို့တူရင်းဝင်လာရင်ဗမာပြည်တို့ဘယ်လောက်ချီအကျိုးရှိမလဲဗမာပြည်ရဲ့ပြည်သူတွေအတွက်ဘယ်လောက်အလုပ်ကင်ခွင့်လားဖန်တီးပေးနိုင်မလဲအကျိုးရှိနိုင်မလဲအရှင်ဒီဖန်တီးပေးနိုင်မလဲအဲဒါအရေးကြီးတယ်အရေးကြီးတဲ့အခါကျတော့ဆူရဒါကိုဗမာဆူရကကြိုးစားအောင်လုပ်ကြတော့တရုတ်ကလည်းဒီဗမာပြည်မှာဖြတ်ရင်ဗ မာဒီလူရဲ့မျက်နှာဘူးအဓိကလိုလေလို့ထင်တာပေါ့ကျွန်တော်မြင်တော့ဒါလို့တေးဥပဒေနဲ့ကအစိုးရကျသဘောတူပြီးရောဆိုရင်မြေဆုံစီမံကိန်းတွေကြောက်နိုင်ဖြစ်လေ
One Belt and One Road ညီလာခံဖွင့်ပွဲအခမ်းအနားကိုရုရှားသမ္မတဗလာဒီမီယာပူတင်အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့အကြီးအကဲခရစ်စတင်းလာဂတ်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်ဒီညီလာခံမတိုင်ခင်မှာတော့တရုတ်အစိုးရဟာသူ့ရဲ့ပိုလန်ကပတ်စီမံကိန်းအတွက်ထောက်ခံမှုကိုတိုးချဲ့တဲ့အနေနဲ့နိုင်ငံပေါင်း56နိုင်ငံနဲ့သဘောတူစာချုပ်တွေချုပ်ဆိုခဲ့ပါတယ်။ဒါအပြင်ဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့ပိုလန်မှရန်ပုံငွေဆိုပြီးအမေရိကန်ဒေါ်လာ40ဘီလီယံမှတင်ရင်းနှီးခဲ့ပါတယ်ရှင
်။မယင်ကျင်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုတခါနားဆင်ရမှာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ DAB လာကုန်ပိုင်းဥရောပ၄နိုင်ငံကိုတွားရောက်ဖို့ရှိသည်ပြီးမေလာတည်းမှာတော့တရုတ်နိုင်ငံကိုတွားရောက်ဖို့ရှိသလိုနိုင်ငံတော်ဘက်က27ရာစုပင်လုံညီလာခံကိုမေလာဇန်ပိုင်းမှာစတင်နိုင်ဖို့ညှိနှိုင်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားရေးမှူးချုပ်ကပြောပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဒေါန်ဆန်းစုကြည်ရဲ့ပြည်ပခီးစဉ်တွေဇက်တိုက်တွားရောက်ဖို့သတင်းဟာအစောပိုင်းကာလကလေးကထွက်ပေါ်ခဲ့တာပါအခုတော့အေပီလာကုန်ပိုင်းမှာဒီခီးစဉ်တွေစတင်တော့မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားရေးမှူးချုပ်ဦးစောထေကအတည်ပြုပြောဆိုပါတယ
်အေပီလာကုန်ပေါ့နော်ဒီနားကုန်ပိုင်းမှာယောပတော့နော်ဘယ်ဂျီယမ်အီတလီဂျင်ဘစ်အင်္ဂလန်ဟာလေလာထဲမှာတရုတ်နိုင်ငံပေါ့လို့ရှိတယ်ဟာ
ဒီခီးစင်ထဲမှာဘယ်ဂျီယမ်ပြင်သစ်နဲ့အီတလီဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရပြီးတဲ့နောက်ဒေါ်ဆန်းစုကြည်ပထမဆုံးတွားရောက်မဲ့ခီးစင်လည်းဖြစ်ပါတယ်2016ခုနှစ်စက်တင်ဘာလတုန်းကတော့ဗြိတိန်နိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံခဲ့ပါတယ်အခုတော့ရောက်မဲ့ဥရောပ၄နိုင်ငံဟာမြန်မာနိုင်ငံနဲ့နီးစပ်တဲ့ဆက်ဆံရေးရှိထားပြီးအကူအညီပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ကျုံနိုင်ငံကတော့ NLD အစိုးရဖွဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်နိုင်ငံတော်ခီးစဉ်ဖြစ်2016ခုနှစ်ဩဂုတ်လအတွင်းကတွားရောက်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥရောပခီးစဉ်ကပြန်လာပြီးကျုံနိုင်ငံခီးစဉ်မတိုင်မီကြာကာလမှာအချိန်အတော်ကြာကလေးကပြင်ဆင်ခဲ့တဲ့27ရာစုပင်လုံညီလာခံကိုကျင်းပဖို့အလားအလာရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးဥစော်သေးက
မေလာပေါ့နော်မေလာကမ်းပေါ့မေလာရေမေလာကုဒမဘတ်ပြရကအလလောက်နားနာပေါ့နော်ဘာဒီကညီငယ်ရာဟာရှိတယ်ကြက်တမတာတော့တရားဝင်တမဖို့လူရဲတယ်ပေါ့နော်ဟာ
2018ခုနှစ်ကိုငင်ကြေးရေးနှစ်ဖြစ်ရည်မှန်းထားသလိုပြီးခဲ့တဲ့နှစ်တကူမိန်ကွန်းမှာလည်းနိုင်ငံခေါင်းဆောင်တွေကနှုတ်ခွန်းဆက်ဆုတောင်းစကားပြောကြရမှာမြန်မာနိုင်ငံငင်ကြေးရေးရရှိဖို့အတွက်မျှော်လင့်ကြောင်းအလေးထားပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုမိုးဆောင်ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာကိုတင်ဆက်ပါမယ်ကိုရီးယားကျွန်းဆင်မှာနျူကလ িয়ার လက်နက်ကင်းရှင်းသွားတဲ့အထိအမေရိကန်ကအားထုတ်သွားမှာဖြစ်တယ်လို့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကဂျပန်နိုင်ငံမှာပြောကြပါတယ်အဲ့လိုယောနေသွားအောင်စီးပွားရေးတန်တမာရေးဖိအားတွေပေးနိုင်ဖို့အမေရိကန်ကဆက်ကြိုးစားသွားမယ်လို့ဆိုပါတယ်အပြည့်စုံကတော့မတ်ဆုမြတ်မုံကစူးစီးတင်ဆက်ထားပါတယ်
မြောက်ကိုရီးယားရဲ့ရန်ကိုစိုးရိမ်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံစီကိုအမေရိကန်ဒုတိယသမ္မတမိုက်ဗန့်စ်အင်ကာနီကရောက်လာပြီးဂျပန်နိုင်ငံနဲ့အတူအမေရိကန်ကတရားရှာခိုင်းနှုတ်ရက်တည်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဂျပန်ပင်လယ်တစ်ဖက်ကရန်ဆောက်မှုကိုရင်ဆိုင်နေရချိန်မှာအမေရိကန်ကဂျပန်နဲ့အတူအခုရောနောက်မှာလက်တွဲကာကွယ်ပေးသွားမှာဖြစ်တယ်လို့ကတိထပ်ပေးခဲ့တာပါ1990ပြည့်နှစ်ပိုင်းတွေကစလို့နိုင်ငံစုံပါဝင်တဲ့ဆွေးနွေးပွဲတွေတစ်ခုပြီးတစ်ခုလုပ်ပြီးမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွတ်လွှတ်ရေးစ조사ခဲ့ကြပေမဲ့မအောင်မြင်ခဲ့တဲ့အတွက်စိတ်ရှည်သီးခံတဲ့မဟာဗျူဟာအဆုံးသတ်သွားပြီလို့ဒုသမ္မတပန့်စ်ကဂျပန်ဒုတိယဝန်ကြီးချုပ်လည်းဖြစ်ဗန်နာယေးဝန်ကြီးလည်းဖြစ်တဲ့တာရိုအာဆိုနဲ့တွေ့ဆုံစဉ်မှာထပ်ပြီးပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွှတ်ရေးအတွက်စီးပွားရေးနဲ့တန်တမာရေးဖိအားတွေပေးတဲ့နည်းကိုသုံးသွားမယ်လို့အမေရိကန်ဒုသမ္မတကအခုလိုပြောခဲ့ပါတယ်။
Now, the United States will continue to work with Japan, our allies across the region, and China to bring economic and diplomatic pressure to bear until North Korea abandon its nuclear
political power. ဒီချိန်ထဲမှာတခြားဖြည့်ရှင်းနိုင်မဲ့နီလန်အလုံးကိုလည်းထည့်တွက်ထားပါတယ်။ဒါပေမဲ့ဂျပန်နဲ့ဒေတာရင်းကအမေရိကန်မဟာမိတ်တွေနဲ့အတူလက်တွဲအားထုတ်မှုကြောင့်ကမ္ဘာဒီပတ်ချမ်းကငင်းငင်းရေးနဲ့လုံခြုံရေးကိုကာကွယ်နိုင်မယ်။နျူကလ িয়ার ကင်းရှင်းတဲ့ကိုရီးယားကျွန်းဆွယ်ဖြည့်ရေးဆိုတဲ့အလုံးတူညီတဲ့ရည်ရွယ်ချက်တိုင်းအောင်မြင်မယ်ဆိုတာသမ္မတထရန့်ပြောကျွန်တော်ပါအခိုင်အမာယုံကြည်ထားပါတယ်။
နျူကလ িয়ার ဆန်တက်မှုတွေမစ်ဆိုင်းဒုံဆန်တက်မှုတွေမလုပ်ဖို့နိုင်ငံတကာကပြောကြားနေတဲ့ကြားက မြောက်ကိုရီးယားရဲ့အာခန်နဲ့လောက်ရက်တွေပြောဆိုမှုတွေနဲ့အမေရိကန်သမ္မတဒေးရဲ့ခပ်ပြက်ပြက်သဘောထားတွေကြောင့်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအန္တရာယ်စိုးရိမ်မှုတွေမြင့်မားနေချိန်မှာအမေရိကန်ဒုသမ္မတကတန်တမာရေးနီးလန်းကိုအရင်သုံးမယ်လို့ပြောကြားခဲ့တာပါ။မြောက်ကိုရီးယားဘက်ကပူးပေါင်းဆောင်ရွက်လာအောင်အမေရိကန်ရဲ့မဟာမိတ်တွေကဆောင်ရွက်နိုင်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကယုံကြည်ထားတယ်လို့လည်းဒုတိယသမ္မတပန့်စ်ကအခုလိုဆိုပါတယ
်။ And the United States of America believes the time has come for the international community to use both diplomatic and economic pressure.
နျူကလ িয়ার စီစဉ်နေဆွန့်လို့ဖို့မျိုးဆက်တစ်ဆက်ကျော်လောက်အောင်အောင်မြင်မြင်ရှောင်ရှားနေတဲ့မြောက်ကိုရီးယားအပေါ်နိုင်ငံကအတန်းဝိုင်းကတန်တမာရေးနဲ့စီးပွားရေးဖိအားနှစ်ခုစလုံးတုံးရမယ်အချိန်တန်ပြီလို့အမေရိကန်ကယုံကြည်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းမသွားမချင်းကျွန်တော်တို့အနေနဲ့မနာမနေအားထုတ်ဆောင်ရွက်တော့မှာဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံကိုတည်ထောင်ခဲ့တဲ့ကင်မင်ဆောင်ရဲ့105နှစ်မြောက်မွေးနေ့ထိမ်းမှအဖြစ်မြောက်ကိုရီးယားမှာဒုံးလက်နက်တွေအပါအဝင်စစ်ရေးအင်အားပြပွဲကိုအင်္ဂါနေ့ကပဲကျင်းပခဲ့တယ်လို့မစ်ဆော့ဒုံးကြီးတစ်ခုပြစ်လွတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဒီဒုံးကြီးဟာတိုက်ချင်းပြစ်ဒုံးကြီးတစ်ခုမဟုတ်ခဲ့ပေမဲ့အခုလိုပြစ်လွတ်မှုဟာတစ်ခုခုကိုရန်စလိုလို့ပြစ်လွတ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကအရှေ့လယ်ပိုင်းဒေသကိုအသွာအင်္ဂါနေ့မှာပြောကြားခဲ့ပါတယ်မြောက်ကိုရီးယားပြည်ထနာကိုထိန်းနိုင်ဖို့အမေရိကန်ကတရုတ်နဲ့အနီးကပ်ပူးပေါင်းကြိုးစားနေတယ်လို့လည်းသူကထပ်ပြောပါတယ်မြောက်ကိုရီးယားအတွက်အရေးအကြီးဆုံးမဟာမိတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကလည်းအခုလိုမြောက်ကိုရီးယားရဲ့လုပ်ရက်တွေကိုစိတ်ရှည်တဲ့ပုံမပေါ်တော့ပါဘူး။ဒါကြောင့်မြောက်ကိုရီးယားအတွက်အရေးအကြီးဆုံးပို့ကုန်ဖြစ်တဲ့ကြောင်မီးသွေးတင်ပို့မှုကိုတရုတ်နိုင်ငံက February လကုန်ပိုင်းမှာတားမြစ်ခဲ့ပါတယ်။နောက်ထပ်ရန်စားတဲ့လုပ်ရက်တွေလုပ်မယ်ဆိုရင်မြောက်ကိုရီးယားကိုရေနံတင်ပို့မှုကန့်သတ်နိုင်တယ်လို့လည်းတရုတ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အမေရိကန်အစိုးရကတော့မြောက်ကိုရီးယားအပေါ်ပို့ပြီးတင်းကျပ်တဲ့စီးပွားရေးတန်ခတ်မှုတွေလုပ်ဖို့အာရုံစိုက်နေပုံရပါတယ်။ရေနံတင်ပို့မှုပိတ်ဆို့ရေးမြောက်ကိုရီးယားလေကြောင်းလိုင်းပြန်တမ်းမှုကိုနိုင်ငံတကာကတားမြစ်ရေးမြောက်ကိုရီးယားကုန်တင်သင်္ဘောတွေကိုကြားဖြတ်တားဆီးရေးမြောက်ကိုရီးယားအစိုးရနဲ့စီးပွားရေးလုပ်နေတဲ့တရုတ်ဘဏ်တွေကိုအရေးယူရေးစတဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့ Trump အစိုးရကအာရုံစိုက်ဆောင်ရွက်နေတယ်လို့ Reuters သတင်းတစ်ခုမှပြောထားပါတယ်။စစ်ရေးနည်းထက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့တဲ့နည်းကိုသုံးမယ်လို့အမေရိကန်ကပြောနေပေမဲ့စစ်ရေးနည်းလမ်းကိုလည်းထည့်စဉ်းစားထားတယ်လို့ဆိုထားတာကြောင့်အမေရိကန်ကလက်ဦးမှုယူတိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားကတနင်္လာနေ့ကပဲတုံ့ပြန်ထားပါတယ်။အမေရိကန်နဲ့ဆွေးနွေးနေတဲ့တရုတ်နိုင်ငံကတော့အမေရိကန်အနေနဲ့နိုင်ငံရေးနည်းတန်တမာရေးနည်းနဲ့အပြေရှားတာကိုပထမဦးစားပေးအဖြစ်ထားတယ်လို့ယုံကြည်ထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်ရှင်
။မဆုမြတ်မွန်တင်ပြခဲ့တာပါခင်ဗျာ။နိုင်ငံသားကျွမ်းကျင်အလုပ်သမားတွေကိုငှားညှိတဲ့စီမံကိန်းကိုဩစတြေးလျနိုင်ငံကဖြစ်သိမ်းမှုစီစဉ်နေပါတယ်။အလားတူပဲအမေရိကန်မှာလည်းပြည်ပကျွမ်းကျင်လူသားငှားညှိမဲ့ H1B ဗီဇာနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲသွားဖို့သမ္မတထရန့်ကအင်္ဂါနေ့မှာလက်မှတ်ထိုးခဲ့ပါတယ်။ VOA သတင်းနောက်ဖေမာဆာရဲ့သတင်းလွှာကိုဒေါ်လလတန်းကပြောပြမှာပါ
။ဩစတြေးလျမှာပြည်ပကကျွမ်းကျင်အလုပ်သမားများခေါ်ယူတဲ့457ဗီဇာအမျိုးအစားကိုမကြမီဖြစ်သိမ်းမှာဖြစ်ပြီးဗီဇာအမျိုးအစားတင်နှမျိုးနဲ့အစားထိုးမှဖြစ်ပါတယ်။ဒီ457ဗီဇာအမျိုးအစားရဩစတြေးလျအလုပ်ရှင်တွေအနေနဲ့သူတို့လူချင်းနဲ့ကျွမ်းကျင်တဲ့ပညာမှာအရေးချင်းပြည့်တဲ့ဩစတြေးလျနိုင်ငံသားတွေကိုရှာလို့မရရင်ပြည်ပကနေအရေးချင်းပြည့်မီတဲ့အလုပ်သမားများကို၄နှစ်အထိငှားရမ်းခွင့်ရှိတာလည်းဖြစ်ပါတယ်။ဒီစနစ်ရစဖို့မှုတွေစားတောက်ဆိုင်မန်နေဂျာတွေအပါအဝင်အလုပ်ကိုင်အမျိုးအစားပေါင်း650တို့မှဩစတြေးလျရဲ့အလုပ်သမားလူအချက်ကိုဖြည့်ဆည်းပေးဖို့ရည်ရွယ်ရေးဆွဲထားတာလည်းဖြစ်ပါတယ်။ဒီယာယီဗီဇာနဲ့ဩစတြေးလျမှာသွားရောက်လုပ်ကိုင်ကြတဲ့သူတွေနဲ့မြန်မာနိုင်ငံသားတွေအပါအဝင်အများဆုံးကတော့အိန္ဒိယ၊ဗြိတိန်နဲ့တရုတ်တို့ကဖြစ်ပါတယ်။ဒီလိုပြည်ပကလာလုပ်ကြတဲ့တချို့အလုပ်သမားတွေဟာလုခလစာတက်တာတဲ့အတွက်ဩစတြေးလျနိုင်ငံသားတွေအနေနဲ့ဒီလစာနဲတာကိုလက်မခံကြလို့အလုံးမရနိုင်ပဲရှိနေတဲ့အခြေအနေကြောင့်စိုးရိမ်မကင်းဖြစ်မှုတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိ457 visa အမျိုးအစားဟာခိုင်လုံစိတ်ချရမှုမရှိပဲအခုအစီအစဉ်အစ်စ်ကတော့ဩစတြေးလျနိုင်ငံသားတွေကိုဦးစားပေးဖို့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ် Malcolm Turnbull ကဩစတြေးလျနိုင်ငံသားတွေကိုအခုလိုအတည်ပြုခဲ့ပါတယ်
။ We are an immigration nation but the fact remains Australian workers must have priority for Australian jobs.So we're abolishing the 457 visas. The visas that bring temporary workers
ရွှေပြောင်းအခြေချသူတွေနဲ့မတည်ထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်ကဩစတြေးလျအလုပ်ကိုင်းနေဟာဩစတြေးလျအလုပ်သမားတွေအတွက်ဖြစ်ရပါမယ်။457 visa စနစ်ကိုဖျက်သိမ်းပါတော့မယ်။ ဒီဗီဇာတွေအရနိုင်ငံသားကအလုပ်သမားတွေကိုကျွန်တော်တို့နိုင်ငံကိုယာယီလာရောက်အလုပ်လုပ်ခွင့်ပြုတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဒီ457ဗီဇာစနစ်ကတဆင့်ဩစတြေးလျနိုင်ငံသားတွေရတဲ့ရလိုက်တဲ့အလုပ်ကိုင်းတွေကိုပြပကအလုပ်သမားတွေရရှိတာမျိုးကိုကျွန်တော်တို့လက်မခံနိုင်တော့ပါဘူ
းဒါကြောင့်လည်း457ဗီဇာကိုနောက်ထပ်ဗီဇာအမျိုးအစားအသစ်နဲ့အစားထိုးမှဖြစ်တဲ့အတွက်လိုအပ်ချက်အသစ်တွေကိုဝန်ကြီးချုပ်ကခုလိုချပြခဲ့ပါလေ
So the 457 visa will be replaced by a new temporary visa specifically designed to recruit the best and the brightest in the national interest. The new visa will better target
457 visa စနစ်ကိုယာယီဗီဇာအသစ်နဲ့အစားထိုးမှာဖြစ်ပါတယ်။ဒီယာယီဗီဇာကိုအထူးစီမံရေးဆွဲထားပြီးနိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးနဲ့အတော်ဆုံးလူတွေကိုခန့်အပ်နိုင်ဖို့ဖြစ်ပါတယ်။ဒီဗီဇာစနစ်သစ်ဟာလုပ်ငန်းခွင်တွေမှာတကယ်လိုအပ်တဲ့ကျွမ်းကျင်သူတွေကိုဖြည့်ဆည်းပေးဖို့ရေးဆွဲတာဖြစ်ပါတယ်ဒီဗီဇာလျှောက်ထားရမှာပြည်စုံရမယ့်အရေးချင်းသစ်တွေကတော့ရခင်လုပ်တဲ့အင်္ဂလိပ်စကားကျွမ်းကျင်မှုလုပ်ငန်းခွင်အရေးချင်းစစ်ဆေးမှုတို့ဖြစ်ပါတယ
် 457 ဗီဇာစနစ်ကိုအစားထိုးမဲ့ဗီဇာစနစ်သစ်နှစ်ခုမှာပထမမှာဩစတြေးလျကလိုအပ်တဲ့အလုပ်ကိုင်းအမျိုးအစားပေါင်း200ကျော်အထိလျှော့ချလိုက်ပြီးနှစ်နှစ်သက်တမ်းခန့်ခွင့်ရှိမှာဖြစ်ပါတယ်ဒုတိယဗီဇာအမျိုးအစားကတော့နိုင်ငံကလိုအပ်နေတဲ့ကျွမ်းကျင်မှုကိုရေရှည်ဖြည့်ဆည်းပေးဖို့ရည်ရွယ်ပြီး၄နှစ်သက်တမ်းရှိပါတယ်။ဒီဗီဇာဟာ၂နှစ်သက်တမ်းဗီဇာထက်အင်္ဂလိပ်စာပိုကျွမ်းကျင်ဖို့လိုအပ်တဲ့အပြင်ဗီဇာနှစ်မျိုးစလုံးဟာလုပ်သက်ရှိဖို့လည်းလိုအပ်ပါတယ်။ဒါအပြင်နောက်ခံသမိုင်းရရာဇဝတ်မှုကင်းကြောင်းကိုလည်းစစ်ဆေးခံရမှာဖြစ်ပါတယ်။၄နှစ်ဗီဇာသက်တမ်းအလုပ်ကိုင်းတွေမှာတက်ဆိုင်ရာလုပ်ငန်းတွေရဲ့အရေးချင်းစစ်စာမွေးပွဲတွေကိုလည်းဖြည့်ဆို့ရမှာဖြစ်ပါတယ်။နှစ်သက်တမ်းဗီဇာကတော့ဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထား권မရှိဘူးလို့ဆိုပါတယ်။လာတူအမေရိကန်ပြည်ထောင်စုမှလည်း H1B ဗီဇာအစီအစဉ်ရနိုင်ငံခြားကအတက်ပညာရှင်တွေကို9ရက်နဲ့စနစ်ရှိပြီး Buy America, Hire America ဆိုတဲ့အမေရိကန်ပြည်တွင်းပြစ်ကိုအားပေးပါအမေရိကန်နိုင်ငံသားတွေကို9ရက်ပါဆိုတဲ့အမိန့်ရ H1B ဗီဇာကိုပြုပြင်ပြောင်းလဲဖို့အမိန့်ကိုသမ္မတ Trump ကအင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ပါတယ်။ Wisconsin ပြည်နယ်ကနုရှာမှာ Snap-on Tools Company မှာအင်္ဂါနေ့ကမိကွန်းပြောကြရမှာသမ္မတ Trump က H1B visa ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
်။ American workers have long called for reforms to end these visa abuses and today their calls are being answered for the first time. That includes taking the first steps to set in motion a long overdue reform of H1B visas.
Visa ချိုးဖောက်မှုတွေကိုရပ်ဖို့အမေရိကန်နိုင်ငံသားတွေကတောင်းဆိုခဲ့ကြတာကြားပါပြီ။ဒီကနေ့ပထမဆုံးအကြိမ်သူတို့ရဲ့ဆန္ဒပြည့်ပါတော့မယ်။ပထမအခြေလမ်းကတော့ H1B visa ကိုပြုပြင်ပြောင်းလဲဖို့ပါပဲ။အခုလောလောဆယ်မှာ H1B visa ကိုမဲဖောက်တဲ့စနစ်နဲ့ထုတ်ပေးနေတာမှားပါတယ်။ဒီ visa ကိုထူးချွန်တဲ့လူတွေကိုငှားရမ်းဖို့ဖြစ်ပြီးအမေရိကန်နိုင်ငံသားတွေရဲ့နေရာမှာဘယ်တော့မှအစားထိုးမခန့်သင့်ပါဘူး။
အမေရိကန်ပြည်တော်စုမှ H1B ဗီဇာအရနှစ်စဉ်ဗီဇာပေါင်း 8,000 ကျွဲကိုထုတ်ပေးပြီးလျှောက်ထားသူတွေနဲ့ 6,000 ကျွဲကဝိဇာနဲ့သိပ်ပံဘွဲ့ရဖို့လိုပြီး 2,000 ကတော့မဟာဘွဲ့နဲ့ဒါမှမဟုတ်ဓာတ်ထည့်မြင့်တဲ့ဘွဲ့ရဖို့လိုအပ်တာဖြစ်ပါတယ်ရှင်
။ဒေါ်လာလာသန်တင်ပြခဲ့တာပါ။ PUE ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့VOA ရဲ့ email address burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြခင်ဒုတိယပိုင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေ့လံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံမနေ့6နာရီခွဲရှိပါပြီ VOA American တန်ကဗိုဒူးနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည် American Indian 3 English သင်ခန်းစာနဲ့အတူတိုင်းရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြမှာတော့
အမြင့်ပင်ငါရဆိုအဖြစ်လုံးထားမဲ့ဧကတာကြီးရဆိုလို့ရှိရင်တဘာဖိတာမျိုးမျိုးနဲ့တိုင်းရပြူချက်ပြစ်ဖြီးနိုင်ပြီးတော့မှကျွန်တော်တို့
တရုတ်မြန်မာဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ဆက်ထားတဲ့အင်ငါည VOE တိုင်းရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်တဲ့အခါနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအပေါ်နဲ့သတင်းဆောင်မတွေကိုမူရင်းမပြတ်ဦးကျော်စံသားနဲ့အတူမှတ်အင်ဂျင်နိုင်ကတင်ဆက်ထားပါတယ်
။မြန်မာနိုင်ငံပေါ်အပြိုင်မှုအစင်းတွေရောက်ရှိလာခြင်းဆိုတဲ့ကောင်းစဉ်နဲ့ Asia Times မှာ Bertilit နိုင်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ပြည်တွင်းစစ်တမ်းအကြာကြီးခံထားရတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်နဲ့အနောက်တိုင်းနိုင်ငံတို့ရဲ့ဩဇာလွှတ်မှုရဲ့ရှင်ပြိုင်မှုပြင်းထန်လာတဲ့ဆွဲကြောင်ရေးသားထားတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ2ရက်ကသဘာဝဘေးစုကာကွယ်ရေးဆိုပြီးရန်ကုန်စီလွားစစ်ကောင်ကိုရောက်ရှိလာတဲ့အမေရိကန်ရေတပ်သင်္ဘောဟာကြည့်ရခီလို့အမေရိကန်တို့ကဆိုပေမဲ့နှစ်နိုင်ငံမဟာဗျူဟာဆက်ဆံရေးအတွက်ပထမခြေလှမ်းဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။မြန်မာနိုင်ငံကိုအနောက်တိုင်းနိုင်ငံတွေနဲ့မပတ်သက်စီခြင်းနဲ့တရုတ်ကဒါကိုမသိဘဲနေမှာမဟုတ်ပါဘူး။သမ္မတဥထင်ညော်ရဲ့6ရက်တာတရုတ်ခီးစဉ်ဟာအမေရိကန်ဒေါ်လာ 1.5 ဘီလီယံတန်ဖိုးစီရဲ့တရုတ်ပိုင်လိုင်းဖွင့်လှစ်ခြင်းနဲ့တိုက်ဆိုင်နေပါတယ်။တရုတ်ဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံကိုနိုင်ငံတကာဝေဖန်ဆုတ်ချမှုတွေကအများရန်ကာကွယ်လာခဲ့ပါတယ်။အခုအခါ UWSA ဝတ်တပ်ဖွဲ့ဟာမြန်မာညဉ့်ဉန်ရေးဖြစ်စဉ်မှာတရုတ်ရဲ့ကုစလေအဖြစ်ပါဝင်လာပြီးဆိုတာကိုအနောက်နိုင်ငံတွေကသတိပြုမိကြပါတယ်။အထူးသဖြင့်ဥရောပသမ္မတကအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးအချက်ပြလိုက်ပြီးတဲ့နောက်မကြာခင်မှာပဲဒီလိုဖြစ်လာခဲ့တာပါ။နိုဝင်ဘာလတုန်းကဥရောပစစ်ကော်မတီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမင်ကွန်းပြောဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါမျိုးဟာလွန်ခဲ့တဲ့9နှစ်ကစဉ်းစားဖို့ကိုမဖြစ်နိုင်ခဲ့တဲ့ကိစ္စပါ။တရုတ်ဟာသူများနိုင်ငံရဲ့ပြည်တွင်းရေးမှာဝင်မဆွဲဘူးဆိုတဲ့မူဝါဒကိုကြီးညာထားပေမဲ့မြန်မာနိုင်ငံကတော့ချွင်းချက်ဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အင်အားစုတွေအထက်ကအင်အားအကောင်ဆုံးဖြစ်တဲ့ UWSA ဝတ်တပ်ဖွဲ့ရဲ့နောက်ွယ်မှာတရုတ်စစ်နေတာလုံဝသေးချာတလောက်ပါပဲ။ UWSA ဟာသူတို့ဌာနချုပ်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်ပြီး NCA ခေါ်ပြည်လုံးကျော်အပြစ်ခတ်ရာဆက်ရေးနဲ့စီးကြညီညာရေးဖြစ်စဉ်တရားကိုတောင်းဆိုခဲ့ပါတယ်။ညီညာရေးဖြစ်စဉ်မှာတရုတ်ပါဝင်နေမှုဟာမြန်မာစစ်တပ်အတွက်ရောအမေရိကန်ဥရောပသမ္မဂတို့အတွက်ပါကြောင်ခက်စရာဖြစ်လာနိုင်ပါတယ်။အခုအချိန်ထိကတော့မြန်မာစစ်တပ်ဟာ UWSA ဝတ်တပ်ဖွဲ့နဲ့တိုက်ခိုက်ရမယ့်ကိစ္စကိုဆောင်ကျင်းနေပါတယ်။တိုက်မယ်ဆိုရင်တရုတ်တို့မွေးထားတဲ့သူနဲ့တိုက်ရမယ့်တဆင့်ခံတိုက်ပွဲ proxy war ဖြစ်လာပါလိမ့်မယ်။ဒီအချိန်မှာအမေရိကန်တို့ဟာမြန်မာစစ်တပ်နဲ့ကန့်သတ်တဲ့ဘောင်းအတွင်းကဆက်ဆံနိုင်ဖို့နှီးလန်းရှာပြီးမြန်မာမီဒီယာတွေရဲ့မျက်ကွယ်ဖြစ်တဲ့ထိုင်းနိုင်ငံအပါအဝင်အစ်တန်အရှနိုင်ငံတွေမှာမြန်မာစစ်တပ်နဲ့တွဲဆုံမှုတွေလုပ်နေပါတယ်။ဒီလိုနဲ့ပဲမြန်မာပြည်ပေါ်ဩဇာလွှမ်းမိုးရေးရှင်ပြိုင်မှုဟာထိလွယ်ဆက်လွယ်အဆင့်ကိုရောက်ရှိနေပါတယ်။ကြေညာထားပါခင်ဗျာ
။အခုဆက်လက်ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာဖုံးကွယ်ထားတဲ့ရည်ရွယ်ချက်တွေနဲ့တရုတ်ကဝင်ပါနေဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ထုတ် Foreign Policy Magazine မှာဆောင်းပါးရှင် Dark Bock Clark ရေးသားထားတဲ့ဆောင်းပါးကိုတင်ပြလိုပါတယ်။မြန်မာနိုင်ငံကတယံဇာတတွေကိုအပြည့်အဝအသုံးချခွင့်မရနိုင်သေးတဲ့အတွက်တရုတ်မြန်မာနယ်စပ်ဒေသကအချိန်အတော်ကြာမြင့်နေပြီဖြစ်တဲ့တိုင်းဒေသနဲ့ကိုင်ပဋိပက္ခတွေအဆုံးသတ်သွားအောင်တရုတ်အစိုးရကကြားဝင်ကြိုးပမ်းနေတာဖြစ်တယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်။မက်လာအစောပိုင်းတုန်းက KIA အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ကိုယ်စားလှယ်တွေနဲ့နယ်စပ်ယူနန်ပြည်နယ်ထဲမှာမြန်မာအစိုးရကိုယ်စားလှယ်တို့တွေ့ခဲ့ကြပါတယ်။KIA နဲ့မြန်မာတပ်မတော်ကြားတကြော့ပြန်ဖြစ်လာတဲ့စစ်ဟာအခုဆိုရင်6နှစ်ထဲဝင်ရောက်လာခဲ့ပြီးလူတသိန်းကျော်စစ်ဘေးရှောင်ဒုက္ခသည်တွေဖြစ်ရတယ်လို့စစ်ပွဲအတွင်းလူခွင့်ရေးချိုးဖောက်မှုတွေလည်းရှိခဲ့ပါတယ်။တချို့ဆိုရင်တရုတ်နိုင်ငံနဲ့ပြည်ဝင်ခိုးလုံတာတွေရှိလို့နယ်စပ်အေဂျင့်တည်ငြိမ်ရေးရှိဖို့လိုတယ်ဆိုပြီးတရုတ်ဘက်ကပြောနေခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်တွေကိုပြန်ကြည့်ရင်တရုတ်ကမြန်မာနိုင်ငံကိုသူတို့အစိုးဆွေမျိုးပေါက်ဖော်ဆက်ဆံရေးနဲ့ဆက်ဆံလာတယ်ဆိုပေမဲ့မြန်မာနိုင်ငံကတစ်တွေကြောက်စိမ့်နဲ့အခြားတန်ရန်ဇာတတွေကိုကချင်ပြည်နယ်ကနေအမြောက်အများထုတ်ယူသွားခဲ့တယ်လို့ကချင်ပြည်နယ် ARE မြင့်ညာမှာလဲဒေါ်လာ 3.5 ဘီလီယံတန်နဲ့ရေအားလျှပ်စစ်ထုတ်မဲ့မြစ်ဆုံစီမံကိန်းကို2012ခုနှစ်မတိုင်ခင်အစပြုခဲ့တာပါဒါပေမဲ့လဲကောင်းကျိုးထက်ဆိုးကျိုး တိုးတွေများလာတာမို့မြန်မာနိုင်ငံသားတွေကစန့်ကျင်ကန့်ကွက်ခဲ့ပြီးဦးသိန်းစိန်အစိုးရကမြေဆုံစီမံကိန်းကိုရန်နာထားပါတယ်စစ်အစိုးရခေတ်ကဆိုရင်တရုတ်အစိုးရဟာမြန်မာပြည်သူတွေဆန္ဒကိုဂရုမစိုက်ပဲစစ်ကောင်းဆောင်တွေနဲ့သာတိုက်ရိုက်စကားပြောပြီးသူတို့လူချင်းနာကိုတိုက်ရိုက်တောင်းဆိုလိမ့်ရှိပါတယ်အခုနောက်ပိုင်းမြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ရဖို့တရုတ်ဘက်ကတိုက်တိုက်တွန်းတွန်းလှုပ်လာခဲ့ပါတယ်။တရုတ်အစိုးရရည်ရွယ်ချက်ကတော့နယ်စပ်ဒေသတည်ငြိမ်ပြီးကုန်သွယ်မှုချောမွေ့ရေးဖြစ်ပါတယ်။တစ်ဖက်မှာတရုတ်နိုင်ငံရဲ့မဟာစီမံကိန်းဖြစ်တဲ့ပိုလန်ကပတ်စီမံကိန်းအောင်မြင်ဖို့လိုလားနေတာကြောင့်လဲမြန်မာနိုင်ငံမှာတိုက်ပွဲတွေရက်စဲပြီးငြိမ်းချမ်းရေးပေါ်ပေါက်လာဖို့တရုတ်ကပိုးပြီးလိုလားနေကြောင်းရေးသားထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာအပြည်ကြောင်းနားဆင်ရအပြည်အခုတခါတော့အမေရိကန်ဣဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာဖြစ်ပါတယ
်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါတယ်စာလုံးပေါင်းက L O O S E loose ကချောင်းနေတာ C A N N O N cannon ကအမြောက်ဆိုတော့စကပိုက်ခွင့်ရဲ့တိုက်ရိုက်ဒီပေကချောင်းနေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါတယ်ရှေ့တုန်းကစတီမော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကြိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်ဒါကြောင့်မလို့ငကိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟုတ်ပဲဒီပဲလိမ့်နေနေရာမှာတင်မောသားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါလေဒီသုံးဆင့်တလာတဲ့ idiom အတိအပေကတော့လူတူအုပ်ကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်အန်ဒီရေဖြစ်နိုင်တာကိုဆလုပ်ပါလေလှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်ထားဖို့လူတဲ့ပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရloose cannon ရေလို့ရည်ညွှန်းသုံးနိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is known as a loose cannon so his co-workers are very careful with what they say in the office
John ဟာအချောင်းနဲ့လူရဲလို့လူသိများကြတယ်ဒါကြောင့်သူလို့ဖို့ကိမဲ့တွေကရုံမှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ထိပေရပါတယ်
John is known as a loose cannon, so his co-workers are very careful with what they say in the office.
Loose
cannon.
Loose cannon.
အမေရိကန်ဣဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါလလသန်းကပို့ချနေတာဖြစ်ပါတယ်။အခုတော့အင်္ဂါည VOA တိုင်းရဲ့လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုအောင်လင်ဦးကဆွေးနွေးတင်ဆက်ထားတာပ
ါ။သရရှိမြခင်ဗျာ။သမရဦးတင်ကျော်ရဲ့မကြသေးခင်တုန်းကတရုတ်နိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်ကဆိုင်းငံ့ထားတဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုအပြေရောထွက်မလာခဲ့ပါဘူး။တဘာပဝင်ချင်းနဲ့ဒေသခံလူမှုအသိုင်းအဝိုင်းကြားထိခိုက်မဲ့အရေးကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့ဒီစီမံကိန်းရဲ့ရှေ့နာကဘလို့ရှိလာနိုင်တယ်လဲ။နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူတွေနဲ့ဆက်ဆက်ညှိနှိုင်းအပြေရှာသင့်တယ်လဲဆိုတာကိုဒီညကျွန်တော်တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးဖို့အစီအစဉ်ထားပါရစေ။ဆိုတော့ဒီစီမံကိန်းနဲ့ပတ်သက်လို့လုံးဝဖျက်ဆီးခြင်းတဲ့သူတွေရှိတယ်။တချို့ကတော့ပဝင်ချင်းတဲ့လူမှုအသိုင်းအဝိုင်းကိုထိခိုက်မှုနည်းအောင်ချင်းချင်းချင်းနဲ့လှုပ်တင်နေဆိုပြီးတော့တိုက်တွန်းတာတွေလည်းရှိတယ်။စီမံကိန်းကိုအကောင့်ထဲပေါ်ခြင်းနဲ့တရုတ်စိုးရဘက်ကတော့ဒီတရုတ်ကုမ္ပဏီတွေဘက်ကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးတာကြောင့်အစီအစဉ်တိုင်းဖြစ်စေခြင်းနဲ့ဆိုပြီးပြောတဲ့သဘောထားတွေလည်းရှိပါတယ်။ဆိုတော့ဒီနေရာမှာကျွန်တော်အရင်ဆုံးမေးချင်တာတော့ဒီချင်းပြင်းတဲ့ဖားကတ်မြို့နယ်ကလွတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ရဲ့သဘောထားပါ။ဥက္ကမောင်မြင့်အနေနဲ့ရောဒီလိုသဘောထားတွေအမျိုးမျိုးချာမှာဥက္ကမောင်မြင့်ရဲ့သဘောထားဘလို့ရှိတယ်လဲဆိုတော့ရေဝီကပြောပြပေးနိုင်မလားခင်ဗျ။
ဒီဥစ္စာကတော့ကျွန်တော်တို့ချင်းပြည်နယ်အနေနဲ့တင်မကပါဘူး။ဒီလုံးကကျွန်တော်တို့ဒီဥစ္စာရလက်မခံနိုင်တဲ့ project ကြီးပါဒီကတာအနေနဲ့တော့။ဘာကြောင့်လဲဆိုတော့ပြည်900ကျော်ဖြစ်တဲ့အမြင့်ပြည်900ကျော်ဖြစ်လို့ထားမဲ့ဤကတာကြီးရဆိုလို့ရှိရင်တဘာဖိတာမျိုးမျိုးနဲ့နောက်ရင်ကျောတာနေနဲ့ဆိုလို့ရှိရင်ဒါရပြူကျဖြစ်ဖြစ်နိုင်ပြီးတော့မှကျွန်တော်တို့အဓိကဆုံးခံရမှာချင်းပြည်နယ်ကပွဲစိတ်ကိုရေလောင်းလိုက်လို့ပေါ့ဗျာကျွန်တော်တို့အဲ့လိုရေခွက်နဲ့လောင်းလိုက်လို့မျိုးပါပါမအောင်ကျွန်တော်ဆွေးနွေးပါတယ်။
โอเคสรุปที่โอ้อุกมอมเนี่ยโนอนเนี่ยก็ดีซีเมนเงินโหยัดเสียจนน่ะบ่มันผิดเสียจริงอูปะเนา Okay, general ku now two are the mission seeming in a patalu letter when low sound in a poco two are the same land mimi, Pawinchin, Tinde Puera, Doctor Wimu Tuba, Doctor Wimu Tuba, the Borale, General Chaja Maria, Kamia, D. Seeming in a patalu, or Belusa, Sonya Tinelu, the Borashi Valley.
Oh, these are our songs, the details of little chinless or general chicken movie cabin, no? The much said I do. လက်ခံနိုင်တဲ့အနေထားဖြစ်ရမယ်။အမှန်နှစ်ချက်ကတော့နည်းနည်းငယ်ဆက်ဆံရေးကိုကျွန်တော်ဆက်လက်ထိန်းသိမ်းနေတဲ့အကောင်းဆုံးဖြစ်နိုင်တဲ့အခြေခံမျိုးပေါ့။ဒီအခြေခံမျိုးကကျွန်တော်ချပြီးတော့ဖြစ်နိုင်ရေးကိုစဉ်းစားပြီးတော့မှကျွန်တော်ဒီလိုလက်ခံနိုင်ရေးရေးဖို့တော့ကောင်းမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်တို့ရဲ့သဘောထားအနေနဲ့ကတော့ဒီမှန်ကင်းကဘယ်လိုနည်းနဲ့မှဆက်ပြ
လေးကိုလည်းဖော်ပြကြပါတယ်သူကတော့ shine test ဆိုတဲ့ account function မှာအတိအကျကြတာလက်တွေ့ကျတဲ့ဖြစ်ရှင်းမှုပါတဲ့မျက်စုံလုံးလိုက်ရင်ပြည်သူတွေခံရမဲ့ဒုက္ခအမှန်နဲ့ရလာမဲ့အကျိုးတရားကိုရာဂိုင်းနှုန်းတိကျစွာတင်ပြ၍လုံးသိမသိကိုဆွေးနွေးသင့်ပါတယ်တဲ့ဥပမာလူငါးသိန်းခံရတဲ့ဒုက္ခနဲ့လူသန်း20ရဲ့အကျိုးဘာလို့ရွေးမလဲဒီတိုင်းလဲနှစ်စဉ်ရေဘေးဒုက္ခခံရတာပါပဲမြန်မာနိုင်ငံမှာလက်စမီက34ရာဂိုင်းနှုန်းပဲရနေပါသေးတယ်တရုတ်ကိုရောင်းဖို့ဆိုရင်တော့မျက်စုံတော့မပြောပါနဲ့နွားစားတဲ့မျက်တစုပ်တော့ပေးဖို့ကန့်ကွက်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီမျက်စုံကရမယ်လက်စစွမ်းရဲ့အများစုကိုတရုတ်နိုင်ငံယူနန်ပြည်နယ်အတွက်တင်ဖို့ရည်ရွယ်ထားရမယ်အခုချိန်မှာယူနန်လဲစီဝိုင်းကအချိန်နှင်းနေတယ်စွန့်ရလို့ချက်ဟိုလိုအပ်ချက်ကလည်းအရင်လောက်မများတော့ဘူးဆိုပြီးတော့တုံးသက်ချက်တွေလည်းရှိပါတယ်တချိန်တည်းမှာပဲဒီစီမံကိန်းကိုဖျက်ရမယ်ဆိုရင်တရုတ်အနေနဲ့အစင်လာတစ်ခုလိုဖြစ်သွားမှာကိုစိုးရိမ်မှုတွေရှိနေသလားဘာကြောင့်လဲဆိုတော့တရုတ်နိုင်ငံရဲ့စီဝိုင်းလုပ်ငန်းတွေပြည်တွင်းမှာလည်းတော်တော်များရှိနေတယ်ဆိုတော့ဒီထက်မှဆိုရင်ပြောမယ်ဆိုရင်လက်ဗောင်းချင်းတွေစီမံကိန်းလိုကိစ္စမျိုးတွေမှာဆိုရင်လည်းမချေနှက်ချက်တွေကကြီးမားမားရှိနေတာဆိုတော့ဒိုမီနိုအဖက်လိုရဲရိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်မှုတွေလည်းရှိနေသလားတော့မပြောရပါဘူးဆိုတော့ဒီမျက်စုံဆက်စီမံကိန်းကိုဆက်လုပ်ချင်းမလုပ်ချင်းကတရုတ်နိုင်ငံအတွက်ဟိုဘလို့အကျိုးဆက်မျိုးတွေရှိလာနိုင်လဲဆိုတာဒီဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမဟိုဧပြီလ10ရက်နေ့ကသူတို့ဟိုဗမာပြည်ကသမရာကြီးဦးထင်ကျော်နဲ့တရုတ်ပြည်သမရာကြီးရှီကျင်းဖင်တို့နှစ်ယောက်သားအဲ့ဒီလက်မှတ်တွေပါတယ်ရေးထိုးပြီးတဲ့နောက်ဟိုတရုတ်ဒုနိုင်ငံကြားရေးဝန်ကြီးကအဲ့သတင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားတဲ့စကားတစ်ချက်ရှိပါတယ်သူကအဲ့ဒီမြေဆုံကိစ္စကိုတော့ဒီလိုပြောသွားတယ်အခုချိန်ခါမှာတဲ့နှစ်နိုင်ငံအစိုးရနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်တစ်ခုရထားပြပါပြီတဲ့အဲ့ဒီသဘောတူညီချက်အတိုင်းသူတို့ဆက်လက်ညီနိုင်လှောက်ဆောင်နေပါတယ်လို့ပြောသွားတယ်အတိအကျဘာမှတော့ပြောမသွားဘူးဒီမှာသိသလောက်တော့အဲ့မြေဆုံစီမံကိန်းမှာကဟိုရေကာတာကခုနှစ်ခုရှစ်ခုလောက်ရှိတယ်လို့ပဲဟိုအမြင့်ဆုံးအခုနောက်ဟိုလို့တော့အမှပြောသွားတယ်အမြင့်ဆုံးအကြီးဆုံးပါတယ်လို့အသေးကလေးတွေလည်းအများကြီးပါတယ်လေအဲ့တော့အဲ့ဒီဟာတွေကဟိုသူတို့အနေနဲ့အကုန်လုံးပြန်ပြီးတော့လေ့လာနေကြပုံရတယ်ဗမာပြည်ဘက်ကလည်းစုံစမ်းစစ်ဆေးနေကြပုံရတယ်တရုတ်ကလုံလီလောက်ဟန်ကတော့သူဒီလိုပဲဖြစ်နေကြပဲကျမတို့တနိုင်ငံထဲမှာဖြစ်တာမဟုတ်ဘူးဥမာတီရီလင်ကာကျိုးမှာလည်းဖြစ်ခဲ့တာပဲပါကစ္စတန်တို့ဘာလို့မှလည်းဖြစ်ခဲ့တာပဲเนาะဒီတရုတ်အရင်းကြီးတွေနဲ့ပတ်သက်လို့သူတို့တောက်လျှောက်တယ်လို့ပဲပြဿနာတွေပေါ်လာရင်သူတို့လုံပြီးလှုပ်ထရှိတာကတော့အဲ့ယာယီခဏရက်ထားတယ်ရက်ထားပြီးတော့အဲ့ဒီသားကပြည်သူတွေဘာကိုမချေနပ်တယ်လဲဘာကိုစိတ်ပူပန်တယ်လဲဆိုတာရအောင်ရှာဖွေပြီးတော့မှသူတို့ဓာရီကိုကြည်ဟာပြီးကြောင်းသူတို့လုတ်သွားတာဖြစ်တယ်ဒီမှာအမြင်ရပြောရရင်တော့ဒီဖွံ့ဖြိုးတိုးတက်ရေးအတွက်လိုရတဲ့ကိစ္စတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုဖြစ်ရတဲ့ကိစ္စတွေကဒါပြိပခတ်တဆုံးပဲဒီစုံကိုကျမတို့ဘယ်လိုဖြေရှင်းကြမလဲဆိုတော့အဲသဘာဝပတ်ဝန်းကျင်ဖြစ်ရမျက်နာမှုလဲတဲ့ကိစ္စတွေဟိုတို့မဟုတ်ဓာရီကိုဘယ်လိုဖြေရှင်းမလဲဆိုတာနဲ့ဖွံ့ဖြိုးတိုးတက်မှုကိုမထိခိုက်စေအောင်ထက်လက်လှုပ်ဆောင်ရမယ်ထင်တယ်အခုလဲနိုင်ငံတကာမှာ green development လို့ခေါ်တာပေါ့နော်ဟိုသဘာဝပတ်ဝန်းကျင်မထိခိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်နေတာဖြစ်လို့ဒါတွေကိုတဖြည်းဖြည်းပြေရအောင်ပေါ့နော်သဘာဝပတ်ဝန်းကျင်ထိခိုက်တဲ့ကိစ္စတွေပြေရအောင်လုပ်ချင်အားဖြင့်အဲဘုမားကြီးအတွက်လိုအပ်နေတဲ့စွမ်းအင်တွေကိုရအောင်လုပ်နိုင်လို့ထင်တယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစွန့်နေဘွဲအတွက်ကိုပြပို့ထားတဲ့ Facebook ကစာဟုတ်ကဲ့ရှင်ဒေါက်တာကျော်ရှိန်နဲ့
တော်တော်ပဲပြောပြစေမြေဆုံစီမံကိန်းလုံးဝဖျက်သိမ်းပေးပါခဏခဏစိတ်မောရပါတယ်ဗျာတဲ့ ARR ဟာကျုပ်တို့ရဲ့ထာဝရမိခင်ကြီးပါကဘာဦးကလေးကရှိနေခဲ့တာအခုမှပျောက်ပြတ်သွားမှာကိုကျုပ်တို့နိုင်ငံသားတွေမလိုလားကြပါဘူးရေဝေရေလဲဒေတာတွေမှာသဘာဝတော်တွေရှိပါတယ်ဇီဝအမျိုးစုံလည်းပေါ်ပါတယ်ဒါတွေကိုနိုင်ငံတကာမှာအမျိုးသားဥယင်းလို့ခေါ်ကြပြီးထာဝရတည်တတ်အောင်ထိန်းသိမ်းကြတာအစင်လာပါမြင့်ကျေဒေတာတွေမှာလည်းဂေဟစနစ်တွေပြတ်မယ်မိုးခေါင်ရေရှားဒေတာတွေကျပြန့်လာမယ်သွားရေးလာရေးတည်ယူပို့ဆောင်ရေးဆက်ရေးပြိုးရေးအကုန်ပြက်စီးမှာရောစရာလိုရင်လည်းရောလိုက်စီချင်ပါတယ်ဒါမှမဟုတ်အပေးယူလှုပ်ချင်လည်းလှုပ်ပေါ်ဗျာတဲ့ရင်းနှီးမြှုပ်နှံမှု FDI ဥပဒေကြီးရှိနေတာပဲနှောင်ဆွေဒီဖြစ်မျိုးတားဆင်မြေဆက်မကြုံပြရစေနဲ့လို့ဆုတောင်းရင်းညှိကုံချုပ်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုနောက်တူကတော့ကျွန်တော်တို့ email နဲ့ပေးပို့ထားတာပါခင်ဗျာ American ပြည်တော်စုကမောင်တသနာရဲ့ email ပါ
ကျွန်တော်တို့နိုင်ငံမှာပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ဘလို့အစိုးရမျိုးပဲတက်တဲ့မြစ်ဆုံရရားလျက်စစ်စီမံကိန်းပြန်လည်စတင်ဖို့ရမဖြစ်နိုင်ကြောင်းကိုတရုတ်အစိုးရကယုံကြည်ထားပြီးဖြစ်ပါတယ်။ထို့သောစီမံကိန်းလုံးဝရပ်ဆိုင်ကြောင်းကြေညာချက်ထုတ်ဖို့ရန်ကတော့နိုင်ငံခေါင်းဆောင်တွေကြားအခြေယူညှိနှိုင်းဖြေရှင်းကြရမှာဖြစ်တဲ့အတွက်ကြားကောင်းကြားနိုင်တယ်လို့ယူဆမိပါတယ်။အပေးယူစိတ်ဆက်ညှိနှိုင်းတဲ့နေရာမှာလည်းကျွန်တော်တို့နိုင်ငံခေါင်းဆောင်တွေအနေနဲ့တဘာဝပိုင်ဝင်ကျင်တဲ့ဒေသခံလူမှုအတိုင်းဝိုင်းတွေကိုထိခိုက်မှုနည်းပါပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိနိုင်တဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေအခြေခံဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေဆက်မှုလုပ်မှုလုပ်ငန်းတွေအတွက်အခွင့်အလမ်းတွေပုံမဖွင့်ပေးတင်ပါတယ်ဒီလိုဖွင့်ပေးတဲ့နေရာမှာလည်းကိုယ့်ဘက်ကနည်းပညာတွေများများရနိုင်မဲ့လမ်းကြောင်းတွေကိုကြိုးဖောက်ထားဖို့လိုအပ်လိုက်မယ်လို့ယူဆမိပါတယ်ဆိုပြီးရေးထားတာပါကောင်းလွင်ဦးရေ
ကဲကျေးဇူးပါမြစ်ဆုံစီမံကိန်းကိုရပ်ပြီးတော့နင့်နာရေးသဘောနဲ့တခြားလုပ်ငန်းတွေလုပ်ပိုင်ခွင့်တွေပေးဖို့စဉ်းစားချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုအပေးယူညှိနှိုင်းမှုမျိုးတွေကရောပြည်လည်နိုင်တဲ့နည်းလမ်းတစ်ခုဖြစ်နိုင်သလားဆိုတော့ဒီဥက္ကမောင်မြင့်ရဲ့သဘောထားဆွေးနွေးစီချင်ပါတယ်ခင်ဗျအ
ဲဒီမှာကျွန်တော်ပြောချင်တာကတော့ကျွန်တော်နိုင်ငံကတကယ်တကယ်ကျတော့ကျွန်တော်အစိုးရ capacity ရှိလို့ပေါ့ဗျာဆရာအမရှင်လက်ထက်မှာမရှိဘဲနဲ့သူတို့ကတညထိုးပြီးတော့မှရောင်းစားတဲ့အလုပ်တွေလုပ်တတ်တော့ဒီလိုဒီအရာကျွန်တော်ရဲ့အမွေစုတွေရလာတာပေါ့ဗျာဒါကလုံးဝမဖြစ်တင်ဘူးအရင်မွေးစိုးတွေကျွန်တော်ပဲဖြစ်ရမယ်ဒီမှာဥက္ကဋ္ဌရဲ့ပြောရဲ CSU လို့ပါလို့ညာလို့ဆိုတာလည်းကျွန်တော်လည်းထဲထဲဝင်လို့တော်ရောက်နေဖြစ်ကြတော့ဒါတွေကိုဥဆောင်ဘောင်းဆောင်လုပ်ပြီးတော့မှလေးလာဆန်းစစ်နေတဲ့ဒီကုမြတ်ဆိုလို့ရှိရင်ပြည်သူလို့တော်ဒုက္ခကလည်းကျွန်တော်သိနေချင်းပါပဲဒါကျွန်တော်လည်းပြောဖြစ်ပါတယ်ဒီဥစ္စာတွေကလုံးဝလည်းတယ်လို့တော့မှမဟုတ်ပါဘူးဒါပမာပြီးလူတို့အတွက်လည်းကျွန်တော်တရင်းတော့ပါချင်ပါလေဒါဒီတာနေနဲ့ဒီဥစ္စာတွေကကျွန်တော်အစိုးရအနေနဲ့လုံးဝပြိမဲ့တာပါဒါပေမဲ့နိုင်ငံချစ်ချည်ရေးအတွက်တော့ကျွန်တော်ဆက်လက်ပြီးမှတခြားတန်တရာဖိတ်ဖွင့်ပြရမှာပေါ့ဗျာဒါပေမဲ့ကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့မှအစိုးရ capacity ရှိတဲ့အစိုးရကြီးဖြစ်လာအောင်ကျွန်တော်လုပ်နေပါတယ်အဆက်ဆက်ရရလည်းကျွန်တော်ပြောင်းလဲပါလိမ့်မယ်တကယ်တကယ်တော့တပ်ဖို့ကြီးကကျွန်တော်နဲ့တူပူးပေါင်းပါဝင်လုံးချမယ်ဆိုတော့ဒီပမာပြီးရတော့ဆက်စပ်ကြည့်ပြောရအနည်း20တော့မလိုပါဘူးဆယ်နှစ်နဲ့ကျွန်တော်ရန်တူတက်ပါပြီဒီမြစ်ဆုံဆယ်တွေပါလုတ်ချင်တယ်ဆိုလို့ရှိရင်ပြုတ်အကူစရာမလိုပါဘူးကျွန်တော်စီမှာဒီမှာ take mine တွေရှိပါတယ် take တွေရှိပါတယ်အဲ့ဒါဒီကလည်းတစ်နှစ်တောင်မှကျွန်တော်ပြီးလဲ40လောက်ရောင်းနေရတယ်ဆိုတော့ပြုတ်ကို only ပြီးလဲလောက်ကတော့ကျွန်တော်ခေါင်းထဲဖြတ်ကြမလို့ဘာလို့ပြည့်စုံကျွန်တော်လုပ်နိုင်ပါလဲဆက်စပ်ရရလဲကျွန်တော်လုပ်နိုင်ပါလဲလုပ်မယ်ဆိုရင်လည်းကျွန်တော်တို့ကဒီနေရာမှာပဲနဲ့
ဒီကျေးနပ်တဲ့နေရာမှာကျွန်တော်ကိုယ်ပိုင်ကလည်းလုပ်ပါမယ်ဆိုတော့ကျွန်တော်ပြောဆိုတင်ပါလေ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒေါက်တာဝင်းမျိုးသူရဲ့သဘောထားလဲကြားချင်ပါလေ။ကျွန်တော်တို့ဒီလိုစိတ်ဆက်ညှိနှိုင်းတဲ့နေရာမှာဘယ်လိုအပေးယူမျိုးတွေဟိုလှုပ်တင်တယ်လို့မြင်လဲခင်ဗျာ
။နံပါတ်1ကကျွန်တော်ဆွမ်းအပြောလို့အခြေခံမူအနေနဲ့ကတော့ဒါပြည်သူတွေအကျိုးရှိဆုံးဖြစ်မဲ့ပြဿနာပြည်သူတွေကြည်ဝဲပြဿနာနံပါတ်1ရဲ့ယူကြည့်တော့ဒီရယူကြည့်ရလဲနိုင်ငံလုံးကျွန်တော်တို့ဒါဆက်ဆံရေးပြည်ပြည်ပြည်လည်းမှာလဲကျွန်တော်တို့ရေးဆွေးဆွေးနိုင်ငံလုံးအတွက်အကျိုးရှိနိုင်မှာဆိုတော့ဒီကအရောပေးလိုက်ဖို့ကတော့ဒါဖြစ်နိုင်ကြတော့နည်းရပါတော့ဒါပေမဲ့ကျွန်တော်ဆွမ်းအပြက်လို့အရောစားသဘောမျိုးဒါမှမဟုတ်လေပြည်လျောင်လို့နှစ်ဖက်ညှိနှိုင်းတဲ့ဟာရတော့ရှိမှာပဲဒါတော့လည်းနှစ်ဖက်ညှိနှိုင်းတဲ့ဟာဒီမှာလည်းတစ်ဖက်ကြီးနေနဲ့ပြန်ပြီးပြင်လာမယ့်ကိစ္စမျိုးတွေဆိုရင်တော့ဒါကိုကျွန်တော်တို့ကပြန်ပြီးစဉ်းစားဖို့လိုပါတယ်အခုချိန်မှာတော့ကျွန်တော်ထင်တယ်ပထဝီဝင်နိုင်ငံကြီးအရာဒီလိုညှိနှိုင်းမယ်ဆိုရင်မြန်မာနိုင်ငံဘက်ကနေပြီးတော့အားတာနိုင်တဲ့အမိသားတွေရှိပါတယ်ဒီလိုနေနဲ့လည်းဒါပေပေါင်းဆုံးမှာဒီငွေကဆက်ဆံရေးမှာသူ့မှာအခက်ခဲဖြစ်နေတဲ့ချိန်မှာငမပီနဲ့ဆက်ပြီးတော့ညနာပြရမယ်ဖြစ်မျိုးတွေဒါမျိုးဆက်ဆံရေးဖြစ်ဖြစ်ဖြစ်ရမျိုးတွေမဖြစ်ချင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်မလို့ကိုယ့်ဘက်ကနေပြီးတော့နော်ဆောင်ရကြလို့ဟိုကိုသူ့ထေညနာတဲ့ကိစ္စမျိုးတွေမဟုတ်တဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ကဒါညှိနှိုင်းမယ်ဆိုရင်တော့ဒါအများကြီးဖြစ်နိုင်ချေရှိပါတယ်။ဒါတို့လည်းပဲငွေကောင်းဆောင်ရင်းပြည့်တဲ့အခါကျတော့ဒီပြည်ကတန်တမန်လမ်းကြောင်းပေါ့အဲ့လမ်းကြောင်းနေရာမှာနှစ်ဖက်ပုံကိုထိုင်ပြီးတော့အသေးသေးချင်းနိုင်သူတွေကိုဒေတာစဉ်းစားပြီးတော့ရေးချယ်ထုတ်ပြီးတော့မှ ဒါနဲ့ကျွန်တော်တို့ကပြည်သူကိုခြားပြတာနောက်ခုကလည်းအရေးကြီးတဲ့ကျွန်တော်တို့တက်ဆိုင်တဲ့လူတွေကိုခြားပြတာလက်ခံလာအောင်စီရင်ပြီးမှလာတော့မှာဖြစ်ဖြစ်အချိန်တော့အနည်းငယ်ယူအောင်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာဟိုကချင်တိုင်းရင်းသားတူရဲ့စာစာအောင်လဲကျွန်တော်ဖော်ပြခြင်းပါတယ်သူ့နာမည်ကတော့ကြောင်ဖတ်ဘရန်လီလို့ထွက်ရမယ်ထင်ပါတယ်သူကတော့ကချင်ပြည်နယ်မှာ NLD မဲဆွယ်လုံးကမြစ်စုံဆဲစီမံကိန်းကိုပြည်သူတူကမေးတော့တဲ့ NLD ကစာချုပ်ပါအကြောင်းအရာတွေကိုမသိတော့မြစ်စုံဆဲတိဆောက်ရေးကိစ္စဘာမှမသိရောင်း NLD အစိုးရဖြစ်လာရင်ပြည်သူတွေကိုပွင့်လင်းမြင်သာစွာပြောဆိုပါမယ်ဆိုပြီးပြောခဲ့ပါတယ် NLD အစိုးရတနည်းပြည့်ရင်မလဲဘာမှမပြောသေးဘူးလို့ထင်ပါတယ်ဒါကြောင့်စီမံကိန်းရှေ့အနာဂတ်ကတော့ပြည်သူလက်ထက်မှာပါဆိုပြီးတော့သူစာထဲမှာဖော်ပြပါတယ်ဆိုတော့ဒီမြစ်စုံကိစ္စဒီတရုတ်နိုင်ငံအတွက်နိုင်ငံရေးစီးပွားရေးအရေးပါတယ်လို့ပဲ NLD ရသားအစိုးရအတွက်လည်းနိုင်ငံရေးထောက်ခံမှုကိုပါထိခိုက်နေတဲ့ကိစ္စတစ်ခုလို့ဟိုဆိုရလိမ့်မယ်ထင်ပါတယ်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကအင်အားကြီးလည်းဖြစ်တယ်အိမ်နီးချင်းလည်းဖြစ်တယ်ပြည်ထောင်ဆက်ဆံမှုလိုတယ်ဆိုတာလည်းဒေါက်တာဝင်းမျိုးသူလည်းထောက်ပြသွားပါတယ်ဆိုတော့ကျွန်တော်ကရှင်းလဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်ဖို့ဆိုလို့ရှိရင်ဘလို့ပေးယူညှိနှိုင်းမှုတွေလုပ်ဖို့တင့်တယ်လဲဒေါက်တာလက်ကျော်စောသဘောထားဆွေးနွေးပေးပါခင်ဗျာ
တကယ်တော့အဲ့မြစ်ဆုံကိစ္စကိုစတင်ပြီးတော့လှုပ်ဆောင်တော့ကဟိုနာဖာခစ်ကလုပ်ခဲ့တာဗျနာဖာခစ်ကဒီတူပြည်ကဒီဆွမ်းအင်ကုမ္ပဏီကြီးနိုင်ငံတော်ပိုင်ဆွမ်းအင်ကုမ္ပဏီကြီးတွေနဲ့လုပ်ခဲ့တာပွင့်လင်းမြင်သာမှုမရှိဘူးဆက်အမှန်ပဲဗမာပြည်ဘက်မှာလည်းမရှိဘူးတူပြည်ဘက်မှာလည်းမရှိဘူးတူကဒီနောက်ပိုင်းမှာဒီလက်ယူလက်စားကိစ္စတွေနဲ့ဖန်ကြီးတာတွေဖြုတ်တာတွေမှာအဲ့နိုင်ငံတော်ကိုအဲ့ပိုင်းကော်ပိုရေးရှင်းကြီးတွေကကောင်းကြီးတွေအကုန်ပါသွားတယ်အဲ့ဒီထဲမှာဒီမြေဆုံကိစ္စမှာလက်မှတ်ထိုးထားတဲ့ကုမ္ပဏီကစီဟိုနေနေပါကုန်ရတယ်အုပ်ချုပ်ရေးအရာရှိတွေပါတယ်။နောက်အခုယူနန်ပြည်နယ်ကထိပ်ပန်းကောင်းဆောင်တွေလည်းရိုက်ယူတက်စားမှုတွေနဲ့ပါကုန်ရပြီ။အဲ့တော့ဒီမြေဆုံကိစ္စစကလေးကပွင့်လင်းမြင်သာမှုမရှိဘဲနဲ့တော်တော်ပြဿနာတွေတက်ခဲ့တာ။ဘယ်သူ့ပေါ်မှာပြောထားတာမဟုတ်ဘူး။တရုတ်ပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုမရှိဘူး။ပမာပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုမရှိဘူး။ဒါကြောင့်မို့ NLD ကပြောတဲ့အချိန်မှာစာချုပ်ကိစ္စတွေမတည်သေးဘူးဆိုတာအမှန်ပဲဘယ်သူ့ပေါ်မှာပြောထားတာမှမဟုတ်ပဲအဲ့တော့အဲ့ဒီကိစ္စတွေကိုအခုကကျင်းသူတို့ပါလေအခုဟိုစုံစမ်းလေ့လာရေးအဖွဲ့တွေပါလေလို့တော့အဲ့ဒီစုံစမ်းလေ့လာရေးကရရှိတဲ့ဟာကိုတင်ပြပြီးပြီလို့ပြောတယ်အဲ့ဒါကို NLD အစိုးရကဟိုပြန်ညှိနှိုင်းနေဟန်တူတယ်အဲ့တော့ခုနဟိုဒေါက်တာတယောက်ပြောသွားတယ်လို့ပဲဒါနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုအပေးယူလုပ်နေပြီးလူထုကိုထင်သာမြင်သာရှိစွာချပြပြီးလူထုကအကျိုးဘယ်လောက်ရှိတယ်အကျိုးဘယ်လောက်ရုံမဲ့အဲ့ရုံမဲ့အကျိုးတွေကိုဘယ်လိုခုကာကွယ်မဲ့ပါမယ်ဆိုတာချပြပြီးပြောဆိုရင်တော့ဒီကိစ္စဖြစ်နိုင်ပြီရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ကကဒီစွိုင်းအင်ကအထူးလိုအပ်နေလို့ဖြစ်ပါတယ်အဲ့တော့ဒီကိစ္စဟာအချိန်တော့ကာလတစ်ခုကြာမယ်သို့တော်လည်းတဖြည်းဖြည်းပြည်လဲသွားနိုင်ပါလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါ။ပါဝင်ဆွေးနွေးပေးခဲ့တဲ့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကချင်ပြည်နယ်ဖားကန့်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်စိန်လန်းအမိမီပါဝင်ရှင်ထင်းသေးအဖွဲ့ကဥက္ကဋ္ဌဒေါက်တာဝင်းမျိုးသူနဲ့တခြား email တွေ Facebook တွေကနေပါဝင်ဆွေးနွေးကြရတဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ကြောင်းပြောကြားလိုပါရခင်ဗျာ
။ကိုအောင်လွင်ဦးဆွေးနွေးတင်ဆက်သွားတဲ့ VOA ရဲ့အင်ကာညတိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA အမေရိကန်တန်ကအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရန့်မှာမကြသေးခင်ကပဲဖလော်ရီဒါမှာရှိတဲ့သမ္မတရဲ့မာအီလာဂိုဆိုင်မှာတရုတ်သမ္မတရှီဂျင်ပင်နဲ့နှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်သမ္မတနဲ့ဆွေးနွေးပွဲတွေအပြီးမှာတော့သမ္မတထရန့်ကသူတို့နှစ်ဦးကြားဆက်ဆံရေးဟာတိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးလို့ခေါ်ဆိုလိုက်ပြီးစိုးရင်ပွဲပြဿနာအများအပြားကိုဖြေရှင်းနိုင်မယ့်အနေအထားရှိတယ်လို့ပြောပါတယ်။သမရရှိကလည်းသူတို့နှစ်ဦးဟာနှဆိုင်နဲ့နားလည်မှုရခဲ့တယ်လို့အလို့သဘောဆက်ဆံရေးနဲ့မိတ်ဆွေဖြစ်ပနာမယုံကြည်မှုတွေကိုတည်ဆောက်နိုင်ခဲ့တယ်လို့ပြောပါတယ်။အမေရိကန်လူသားတွေအတွက်မျှတမှုရစေဖို့တရုတ်နိုင်ငံဘက်ကခိုင်ခိုင်မာမာလှုပ်ဆောင်ပေးဖို့လိုအပ်တာကိုသမရထရန့်ကတရုတ်သမ္မတရှီကိုအလေးထားပြီးပြောကြားခဲ့တယ်လို့ဈေးကွက်အတွက်အပြန်အလှန်အနေထားရှိဖို့လိုအပ်တာကိုပါထပ်ပြီးအလေးနဲ့ပြောကြားခဲ့တယ်လို့နိုင်ငံချိုင်းဝန်ကြီး Rex Tillerson ကခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ချင်းချောက်နေမှုအရေးပါတာကိုဆွေးနွေးခဲ့ကြပြီးကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်စေဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအတိုင်းအကောင့်ထဲဖော်ချဖို့သူရဲ့တန်ဋိဌာန်ချထားမှုကိုထပ်လောင်းအတည်ပြုခဲ့ကြပါတယ်။ဒါ့အပြင်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နဲ့ဒ ဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်အောင်နိုင်ငံတကာအတိုင်းအဝန်နဲ့တူလက်တွဲပြီးလှုပ်ဆောင်သွားကြဖို့လဲသဘောတူခဲ့ကြတာပါ။မြောက်ကိုရီးယားဟာတရုတ်ရဲ့ပြဿနာတွေကိုဖန်တီးနေတယ်လို့တကယ်လို့မြောက်ကိုရီးယားအရေးကင်တွေရမှာအမေရိကန်နဲ့တူဆောင်ရွက်ဖို့တရုတ်ဘက်ကမဖြစ်နိုင်ဘူးဆိုရင်အမေရိကန်ကကိုလန်းနဲ့ကိုသွားနိုင်ဖို့ပြင်ဆင်ထားတယ်လို့လဲဝန်ကြီးတီလဆန်ကပြောပါတယ်။ဒေသရင်းနဲ့ရေချောင်းလုံခြုံရေးကိစ္စရပ်ကိုလည်းရင်းရင်းနှီးနှီးဆွေးနွေးခဲ့ကြောင်းဝန်ကြီးတီလဆန်ကပြောတာပါ။အရှိနဲ့တောင်တရုတ်ပင်လယ်ပြင်တွေမှာအရင်ချင်းညာချက်တွေထုတ်ပြန်ထားတယ်လို့စစ်ရေးကင်းပြီးနိုင်ငံတကာဆန်တဲ့အညီလှုပ်ဆောင်နိုင်ရေးဟာအရေးပါကြောင်းပြန်လူခွင့်ရေးနဲ့အမေရိကန်တွေနဲ့ရှန်ရှန်ခံယူထားတဲ့တခြားဆန်တန်ဘိုးတွေကိုအကာအကွယ်ပေးရေးတွေပါအရေးပါတယ်လို့သမ္မတထရမ့်ကတရုတ်သမ္မတကိုပြောကြားခဲ့တာပါ။ဒီလိုဆွေးနွေးမှုတွေအပြင်နှစ်ဖက်ညှိနှိုင်းဆွေးနွေးရေးအတွက်ထိတ်တန့်အဆင့်မူပေါင်းအသစ်တစ်ခုကိုချမှတ်ဖို့ပါသဘောတူညီခဲ့ကြပါတယ်။အမေရိကန်တရုတ်နှစ်နိုင်ငံကြားပြည်ပြည်ဆုံးနဲ့ညှိနှိုင်းပြောဆိုမှုတွေမှာအခြေခံကဏ္ဍကြီး၄ခုပါဝင်တယ်လို့လည်းဝန်ကြီးတလဆန်ကပြောပါတယ်။ဒီ၄ခုကတော့တန်တမာရေးနဲ့လုံခြုံရေးဆိုင်ရာစီးပွားရေးဆိုင်ရာတရားဥပဒေစိုးမိုးရေးနဲ့ဆိုက်ဘာလုံခြုံရေးဆိုင်ရာနဲ့လူမှုရေးနဲ့ယဉ်ကျေးမှုကိစ္စရပ်ဆိုင်ရာတွေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဖြစ်ပါတယ်။သမ္မတရှီကတရုတ်နိုင်ငံကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်မှုကိုသမ္မတထရမ့်ကကြိုဆိုခဲ့ပါတယ်။အောင်မြင်ပြီးရလကောင်းတွေနဲ့ပြည့်နေတဲ့သမ္မတရှီရဲ့အခုခီးစဉ်မှာပဲခေါင်းဆောင်နှစ်ဦးအတူလက်တွဲပြီးဆောင်ရွက်ကြဖို့ပါသဘောတူကြတာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ခေါင်းဆောင်နှစ်ဦးကြားဆက်ဆံရေးကောင်းမွန်မှုကနေနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိနိုင်မယ်။အဓိပ္ပာယ်ရှိတဲ့ရလအောင်မြင်မှုတွေနဲ့တိုးတက်မှုတွေရလာစေမှာလည်းဖြစ်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်နေကြတော့အမေဂန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မှုကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VO ရဲ့ထုတ်လွှင့်နေတဲ့မနက်6:00နာရီနဲ့9:00နာရီအထိရေဒီယိုအစီအစဉ်နဲ့ည9:00နာရီ10:00အထိရေဒီယိုအစီအစဉ်တွေကို VOA Burmese News ဆိုတဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အဲ့ဒါဒီကနေ့မနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ဒီညအစီအစဉ်တွေကိုတော့လိုင်းနိုမီတာ16 19 25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။ခုတော့သတင်းချင်းချုပ်ကိုမဆူမြတ်မွန်ကပြောပြပေးပါဦးခင်ဗျာ
။ Syria မှာစစ်ပွဲဖြစ်ပွားမှု Burundi မှာတိုက်ခိုက်တွေကိုဖိနှိပ်မှုနဲ့မြန်မာနိုင်ငံမှာဖိနှိပ်မှုတွေလို့အဖြစ်တွေဟာလူခွေရေးချိုးဖောက်မှုကြောင့်ဖြစ်နေတာလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပခဲ့တဲ့အထူးအစည်းအဝေးမှာလူခွေရေးကာကွယ်ပေးဖို့အရေးကြီးကြောင်းနဲ့ပဋိပက္ခတွေမဖြစ်အောင်နဲ့နိုင်ငံတကာလုံခြုံရေးအတွက်လူခွေရေးရဲ့အခမ်းကဏ္ဍဘလောက်အရေးကြီးလဲဆိုတာကိုလုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌဖြစ်တဲ့အမေရိကန်တပ်အမတ်ကြီးကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ပယ်ထိန်ထုံးအစီအစဉ်တွေဆွတ်လွတ်သွားအောင်လို့နိုင်ငံတကာအတိုင်းအဝိုင်းကတန်တမာရေးနဲ့စီးပွားရေးဖိအားတွေပေးတင်တယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကဂျပန်နိုင်ငံမှာပြောကြားခဲ့ပါတယ်။တခါအမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားအလုပ်သမားတွေကိုအလုပ်ခန့်တဲ့နေရာမှာလိုက်နာရမယ့်တင်းကျပ်တဲ့စီးမျဉ်းတွေကိုသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပြီးတော့အမေရိကန်အစိုးရဌာနတွေအနေနဲ့အမေရိကန်ပြည်ပစ္စည်းတွေကိုအသုံးပြုရမယ့်တင်းချက်တဲ့ကန့်သက်ချက်တွေကိုပါတဘာတည်းထုတ်ပြန်လိုက်ပါတယ်။အမေရိကန်အလုပ်သမားတွေဟာအခွင့်အရေးဒဏ်တူမရကြဘူးလို့ဆိုပြီးတော့သမ္မတကအခုလိုကန့်သက်ချက်တွေထုတ်ပြန်လိုက်တာဖြစ်ပါတယ်။တခါဗြိတိန်နိုင်ငံမှာတော့အထွေထွေရွေးကောက်ပွဲကိုအရင်သတ်မှတ်ထားတာထက်ဆော့ပြီးတော့အခုလာမဲ့ဇွန်လ6ရက်နေ့မှာကျင်းပမယ်လို့ဝန်ကြီးချုပ်ထရီဆာမေကအင်္ဂါနေ့ကမမျှော်လင့်ပဲကြေညာခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆောင်ရွက်နေချိန်မှာအတိုက်ခံတွေနဲ့သဘောထားကွဲနေတာကြောင့်မတေချာမရေရာမှုတွေမတည်ငြိမ်မှုတွေကိုကာကွယ်ဖို့အတွက်ရွေးကောက်ပွဲလိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒါကဩစတြေးလျနိုင်ငံမှာလည်းဒီကျွမ်းကျင်အလုပ်အကိုင်တွေအတွက်နိုင်ငံသားတွေရာရီအလုပ်လာလုပ်ခွင့်ပေးတဲ့ဗီဇာစနစ်ကိုဖျက်သိမ်းပြီးတော့ဗီဇာစနစ်တစ်နှစ်ခုနဲ့အစားထိုးတော့မှာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမဆုမြမွန်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နဲ့9နိုင်အထိလိုင်းနိုမီတာ30နဲ့40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောနာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.